Welcome to the Voice of America in Burmese.
ပြန်ပောင်းပေါင်းခင်ဝေးတဲ့ညတညဖြစ်ပါလိမ့်ခင်ဗျာ American ပြည်တော်စု Washington DC မြို့တော် VOA American ဆန်ကနေ2022ခုနှစ် April 16ရက်အတာသကြံအတက်နေ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ရုရှားဘက်ကစစ်သင်္ဘောနှိမ့်မြုပ်ပြီးတဲ့နောက်ယူကရိန်းနိုင်ငံမြို့တော်ကီယက်ကိုတိုက်ခိုက်မှုတွေပြင်းပြင်းထန်ထန်လုပ်နေပါတယ်။အာနာဒိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိဘူးလို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကဒီနေ့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူပတ်စင်ကဏ္ဍတွေကိုထုတ်လွှင့်တဲ့အခါမှာတော့စစ်ကြောရေးနဲ့အချုပ်ထောင်တွေမှာဖမ်းဆီးထားစဉ်အတွင်းမြန်မာနိုင်ငံဆက်မှုတွေနဲ့ပတ်သက်ပြီ
းစစ်တပ်ကနေပြတဲ့သူတွေဟာအခုဒီစစ်တော်ကြီးလက်ထက်ပြည်သက်တာကြီးပြားဖြစ်သွားတယ်သူမေးတာမလားလို့ဆိုသူကတဲလို့ဒီရေလေးပူလေးလောင်းထဲတာတော့ SSD လောင်းထဲတာတရားပါအကုန်လုံးလုံးကြတာဗျာ
စီရီယမ်လှုပ်ရှားမှုမှာပါဝင်တဲ့စစ်တပ်ကခွဲစိတ်ထူးခုဇယဝန်ဒေါက်တာမင်းမောင်မောင်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုတို့တန်အစီအစဉ်မှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်တခြားအပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြဥတ္တမောင်တန်းရဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်အပါအဝင်တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီသတင်းတွေမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုသားညင်ဦးတို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားဘက်ကစစ်သင်္ဘောမြုပ်ပြီးချင်းချောက်တဲ့အတိုင်းယူကရိန်းမြို့တော်ကီယက်ကိုအခုပြင်းပြင်းထန်ထန်ပြန်စတိုက်နေပါတယ်။ယူကရိန်းစစ်ပွဲတဲ့အဝေးထိပ်မစ်ဆိုင်းဒုံးတဲ့ရုရှားစစ်သင်္ဘောအကြီးစားကြီးပထမဆုံးပေါက်ကွဲနှမြုပ်ခဲ့ပြီးအခုလိုကီဖ်မြို့တော်ကိုမစ်ဆိုင်းဒုံးနဲ့ပစ်တာအပြင်အနောက်ပိုင်းမြို့ကြီးလဗစ်မှာလည်းဘုံးကျဲတိုက်ခိုက်မှုတွေပြန်လုပ်လာတာပါ။ယူကရိန်းဘက်ကလည်းဒီတိုက်ခိုက်မှုတွေကိုအတိအကျပြလိုက်ပြီးကီဖ်မြို့တော်ဝင်ကမြို့တော်စင်ကြေဖုံးပေါက်ကွဲမှုတွေကယ်ဆယ်ရေးသမားတွေနဲ့ဆေးဝါးနှံတွေအလုရှုပ်နေကြပြီလို့ဆိုပါတယ်။ကြည့်ခိုက်တဲ့အရာမှုများနိုင်ပေမဲ့အသေးစိတ်ကိုတော့ချက်ချင်းမသိရသေးပါဘူး။ရုရှားဘက်ကလည်းကီဖ်မြို့တော်ရှိတင်ကားပြင်စက်ရုံကိုထိအောင်လေကြောင်းကပစ်ခတ်နိုင်ခဲ့တယ်လို့ကြေညာခဲ့ပြီးမြို့တော်အရှေ့တောင်ပိုင်းမမ်မစ်ကီရက်ကွက်ကနေပေါက်ကွဲတံတွေကြားရကမိခိုးတွေကိုမြင်ခဲ့ရတယ်လို့ရိုက်တာသတင်းဌာနကဆိုပါတယ်။မနေ့ကရုရှားဘက်ကသတိပေးရမှာလဲတင်ကားဖြတ်နိုင်တာအပါအဝင်အဝေးထိပ်မစ်ဆိုင်ကျုံးတွေထွက်လုပြင်ဆင်တဲ့ဒွိုက်စာစက်ရုံကိုတိုက်ခိုက်သွားမယ်လို့ထည့်ပြောခဲ့ပါသေးတယ်။အခုလိုတိုက်ခိုက်မှုကြီးတွေပြန်ဖြစ်လာတာကတနေ့ချက်သာပရိနေတုန်းကပဲရုရှားရဲ့ပင်လယ်နဲ့စီးရင်အုပ်စုတဲကဥဆောင်စစ်သင်္ဘောကြီးမော့ခ်ဖာပောက်ကွဲနှိမ့်ခဲ့ပြီးလက်တုံပြန်လာဖြစ်နိုင်တယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာဒီရုရှားစစ်သင်္ဘောကြီးပုံနောက်ခံကိုကြည့်ကယူကရိန်းစစ်သားကရှိပြီးလက်ထောင်ပြနေတဲ့ပုံပါတစ်စိတ်ကောင်းယူကရိန်းမှာရေပန်းစားလာနေပါတယ်ဒီစစ်သင်္ဘောကြီးလိုလက်နက်အင်အားအများကြီးတားတဲ့ရုရှားကိုပုံတဲပါလက်နက်ငယ်ကင်စစ်သားလေးကလက်ကလေးထောင်ပြကအခုလိုအန်တုလောင်ပြန်လိုက်တဲ့တစိကောင်းကိုယူကရိန်းမြို့တော်မှာအောင်ပွဲခံတဲ့အနေနဲ့တိုးဟွေဝယ်ယူစစ်ဆောင်နေကြပါတယ်။ကီဖ်မြို့တော်ရဲ့ဗဟိုစားတဲ့ကြီးမှာရာထောင်ချီတဲ့လူကြီးလူငယ်မယွေနိုင်ပေါင်းများစွာတန်းစီပြီးလက်ရှိတပ်ပေါင်းသာရိုက်ထွက်လာတဲ့ဒီတစိကောင်းတွေကိုမနေ့ကစသုချက်ငါဦးအောင်အလူရဲ့သွားဝယ်ခဲ့ကြပါတယ်။ဒီတစိကောင်းလာဝယ်သူအသက်22နှစ်အရွယ်ယူရီကိုလီဆန်အနေနဲ့တစိကောင်း30ရာဖို့နှစ်နာရီခွဲကြာတန်းစီခဲ့ရပြီးမှတစိကောင်းကိုပြပြီးကြာကရုရှားတွေရဲ့အားကိုးရတဲ့အကြီးဆုံးစစ်တမောကြီးထိသွားတာကွာလို့အားရပါရအော်ဟစ်ခဲ့ပါလေ။ကြာအပြင်အခုကစပြီးရှေ့မှာတိုက်ပွဲပုံစံဖြင့်ပြောင်းသွားတော့မယ်။အခုကပထမဆုံးအောက်ပွဲတစ်ခုစရလိုက်တာပါလို့ကိုလီဆန်ကကိုယ်ရည်မစိုးဖြစ်ကြွေးခဲ့ပါလေ။အခုတစိကောင်းတွေတခြားစားလိုက်တွေကိုလည်းရောက်သွားပြီးအင်တာနက်ပေါ်မှာထက်စစ်ရောင်းချလာချိန်မှာစားလိုက်လူသားအီဂိုဆမလီယန်စကီကလည်းတစိကောင်းတွေအများကြီးပို့ထုတ်ဖို့ရှိပေမဲ့အခုရုရှားကဘုံကျဲလာမှုကြောင့်အခက်တွေ့နေရတယ်လို့ဆိုပါတယ်ခင်ဗျာ။ပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရန်ခန်ကိုလွှတ်တော်ကနေဖြုတ်ချပြီးညွန်ပေါင်းအုပ်ချုပ်မဲ့အဖွဲ့အစ်အောက်လွှတ်တော်မှထိန်းချုပ်မှုရလာပါပြီ။ဝန်ကြီးချုပ်ဟောင်းခန်ကိုလွှတ်တော်ရဲ့အယုံကြည်မရှိဆိုနဲ့ပြီးခဲ့တဲ့တနင်္ဂနွေနေ့ကဖြုတ်ချခဲ့ပြီးဒီနေ့ကျမှဒီညွန်ပေါင်းအဖွဲ့အစ်ရဲ့လွှတ်တော်ဥက္ကဋ္ဌကိုအောက်လွှတ်တော်ကနေတင်မြှောက်အတည်ပြုလိုက်တာပါ။ဝန်ကြီးချုပ်ဟောင်းခန်ရဲ့မဟာမိတ်အရင်လွှတ်တော်ဥက္ကဋ္ဌနဲ့ဒီဥက္ကဋ္ဌတို့အနေနဲ့ဒီမဲ့ခွဲရွေးချယ်မှုတွေကိုတားဆီးဖို့အရင်ကြိုးပမ်းခဲ့ပြီးနောက်မှနှောင့်နှေးအောင်အမြင့်ဆုံးတရားရုံးဘက်လွှဲပေးကတ တရားဝင်တည်ပြီးချက်ယူဖို့ဆက်ကြိုးပမ်းခဲ့ကြပါသေးတယ်။ဒီညမောင်းအဖွဲ့အစည်းအနေနဲ့ဆက်ဖက်ရှာရစ်ကိုဝန်ကြီးချုပ်အသစ်အဖြစ်ရွေးချယ်ခဲ့ပြီးသားဖြစ်ပါတယ်။အခုရွေးလိုက်တဲ့လွှတ်တော်ဥက္ကဋ္ဌအသစ်ကတော့အရေးဝန်ကြီးချုပ်ဟောင်းပါကစ္စတန်ပြည်သူ့ပါတီ PPP ကရာဂျာပါဗစ်အရှရပ်ဖြစ်ပါတယ်။ချုပ်ချခံဝန်ကြီးချုပ်ဟောင်းခံရဲ့ပါတီလွှတ်တော်တွေကနေတင်းလာနေကပဲဆန္ဒပြထွက်ခွာပြီးမှကျန်ခဲ့တဲ့လွှတ်တော်အမတ်အများစုမင်းနဲ့အခုလိုလွှတ်တော်ဥက္ကဋ္ဌအသစ်ရွေးချယ်လိုက်တာပါ။ဒီထွက်သွားတဲ့အမတ်တွေအတွက်လုံခန်းစီအဆုံးမသက်ရသေးပဲဒါကိုတရားဝင်လက်ခံမှုရရင်တော့အဲ့ဒီနောက်နှစ်လတည်းအမတ်တရားစာကြားဖြတ်ရွေးကောက်ပွဲပြန်လည်ဝါမှုရှိလာမှာပါအခုလွှတ်တော်ဥက္ကဋ္ဌအနေနဲ့တော့ကက်ဘိနက်ဝန်ကြီးအဖွဲ့အသစ်အတွက်မကြာခင်ရက်တွေအတွင်းအမည်စင်းတင်သွင်းနိုင်ဖို့ခံမှန်းထားကြပါတယ်ခင်ဗျာအမေရိကန်မှာကိုဗစ်ပိုးထွင်းမှုတွေပြန်တက်လာနေပြီးလာမယ့်သတင်းပတ်တွေအတွင်းလှိုင်းတစ်ခုအတွင်းဖြစ်လာနိုင်တယ်လို့ကြေညာသူတွေကခံမှန်းလိုက်ပါတယ်ဒီတစ်ပတ်ထဲမှာကြေညာခြင်းအဖြစ်COVID-19 နေစဉ်ပိုးထွေးသူတွေ4000နီးပါးရှိခဲ့ပြီးဂျာကအရင်နှစ်ပတ်ပြန်မြနေစဉ်တွင်တော့3000ကျော်ထက်အများကြီးမြင့်တက်သွားတယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ Johns Hopkins တက္ကသိုလ်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူဒေါက်တာ Stuart Campbell ကဒီမြင့်မားလာမဲ့ COVID ကြောင့်ဘလောက်ထိမြင့်မယ်ဆိုတော့မသိနိုင်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့ကူးစက်ရောဂါကျွမ်းကျင်သူအများစုကတော့အရင်တစ်ခေါက် Omicron ဆက်စပ်ခြင်းလှိုင်းလောက်တော့နိုင်ငံတော်ကလူတွေကိုအကြီးအကျယ်မပြန့်သွားနိုင်ဘူးလို့တော့ခံမှန်းနေကြပါတယ်။ဒါပေမဲ့လည်းနိုင်ငံတော်ကတော့ပိုကူးဆက်သွားမှာဖြစ်ပြီးဆေးရုံတရနှုံတွေမြင့်တက်လာနိုင်တာအပြင်အရင်လှိုင်းရဲ့၄ဘုံ၃ဘုံလောက်တော့ရှိသွားနိုင်တယ်လို့ Scripps သုတေသနဌာနကြီးကဒေါက်တာ Eric Chopur ကဆိုပါတယ်။အခုလိုအများကြီးလှိုင်းမတက်နိုင်တာကလည်းကာကွယ်ဆေးထိုးတာများလာတာနဲ့အရင်ကိုဗစ်ဖြစ်ခဲ့တာများခဲ့တာတွေကနေကိုခံအားအရင်ကထက်တက်လာတာကြောင့်ပါလို့ဒီကြွေးကျင်သူတွေကသုံးသပ်ထားကြပါတယ်ခင
်ဗျာ။ဒီအမေရိကန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9393ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတရမှာ9လမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါရရှင
်။အနာသိစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးဘဲပြည်သူ့ကာကွယ်တပ်တွေနဲ့မဟာမိတ်တိုင်းဒေသလက်နက်ကိုင်တွေဟာခြေလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမ္မတဒူဝါလက်ရှိလာကပြောလိုက်ပါတယ်။ NUG အစိုးရဖွဲ့စည်းမှုတနှစ်မြောက်နေ့အဖြစ်နိုင်ငံတော်ခြေပြမိကုန်းထဲမှာအခုလိုထည့်သွင်းပြောဆိုသွားတာပါ။
Generation set to ye nyin chan so san da pya lut sha mu ne ti tu wun tha mya ye CDM lut sha mu ne sat tin khe de nwe u to lan ye ha set an da shin tu ye au chauk ye yan tya ko a tet mo wun aw yat tat nai khe ba de lu thu ye san chin to lan mo chaung sit kaung si ye an na tain mo ha ma aw myin khe de lu dai pi ta khu long ko thain chauk nai chin mi shi da ko twe ya ba de ဒီနေ့နေ့တကုမင်္ဂလာနဲ့အတူပြည်သူလူထုကိုအသိပေးလို့တာက NUG ဥဆောင်တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့များနဲ့မဟာမိတ်တိုင်းဒေသနဲ့ကိုင်များဟာနိုင်ငံရဲ့နေရာတော်များများအထူးဖြင့်ခြေလက်ဒေသများကိုထိန်းချုပ်ထားနိုင်ပြီဖြစ်ပါတယ်မြို့ပြအချို့ကိုလည်းဝိုင်းပတ်စုမှုစုမထားပြီဖြစ်ပါတယ်ပြည်သူကာကွယ်ရေးတပ်ဖွဲ့များနဲ့တိုင်းဒါလနဲ့ကဲများဟာနေမြေတော်တော်များများမှာလှုပ်ရှားထိန်းချုပ်လာလိုက်တာစစ်ကောင်စီတွင်နဲ့ရင်ဆိုင်ရတဲ့တိုက်ပွဲတော်ရဲ့တိုင်းရေစွန်းတတိအပြည့်နဲ့ဆင်နွှဲနိုင်ကြတာဟာဒေသခံပြည်သူတွေနဲ့ပြည်ပရောက်နိုင်ငံသားတွေရဲ့ထောက်ခံအားပေးမှုတွေနဲ့ထောက်ပံ့ပေးမှုကြောင့်ပဲဖြစ်ပါလေ။များမကြမီနေမြေတော်တော်များများကိုလွတ်မြောက်နေမြေအဖြစ်ဖန်တီးနိုင်တော့မှာဖြစ်ပါလ
ေ NUG တနှစ်ပြည့်သင်းစာရှင်းလင်းပွဲအတွင်းမှာလဲစီးပိပခါတွေကြောင့်လူမှုစီးပွားအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက်နိုင်ငံတကာရဲ့နေဆက်ဖြတ်ကျော်အကူအညီတွေရယူနိုင်ဖို့ဆောင်ရွက်နေတယ်လို့ NUG ပြည်အောင်စုဝန်ကြီးဒေါက်တာဆော့ဆာကပြောပါတယ် NUG အနေနဲ့ကချင်း၊ကရင်၊ကယားပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းသက်ဆိုင်ရာတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတာပါတနှစ်အတွင်းမှာ PDF တိုင်းရင်ပေါင်း100ကျော်နဲ့ဒေသလိုက်ကာကွယ်အဖွဲ့ပေါင်း300ကျော်ဖွဲ့စည်းနိုင်ခဲ့ပြီလို့ NUG ခေါင်းဆောင်တွေကပြောပါတယ်တရှိအားဖြစ်တော့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့မြန်မာစစ်ကောင်စီကြားစကိုင်းတိုင်းနဲ့မကွေးတိုင်းတွင်တိုက်ပွဲတွေရှိနေသလိုကချင်နဲ့ကရင်ဒေသတွေမှာလည်းဒီဒေသခံတိုင်းရင်းသားတပ်တွေနဲ့ PDF တပ်တွေပူးတွဲပြီးတော့စစ်ကောင်စီတပ်နဲ့စီးရဲရထိတိုက်ဖြစ်နေပါလေ။2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက် ရွေးကောက်ပွဲနဲ့ရအနာဒီပါတီကဥဆောင်ပြီးတော့2020ခုနှစ်ရွေးကောက်ခံအမှတ်တွင်ねစီအာပီအက်ပြောင်းစုလွှတ်တော်ကုစားပြုကော်မတီကိုဖွဲ့စည်းခဲ့တာပါအဲဒီနောက်မှာတော့တိုင်းသာပါတီတွေတိုင်းသာအစုဖွဲ့တွေပါတဲ့အန်ယူဂျီဂျာဂါလာမြို့သားညီညီအစုအဝါကိုဖွဲ့စည်းခဲ့ပါတယ်မြန်မာစစ်ကောင်စီဘက်ကတော့အန်ယူဂျီစီအာပီအက်နဲ့ PDFပြည်သူ့ကာကွယ်ရေးတပ်တွေကိုအကြမ်းဖက်အဖွဲ့တွေဖြစ်ကြေညာတတ်မှတ်ထားပါတယ် CRPH ဘက်ကလည်းမြန်မာစစ်ကောင်စီကိုအကြမ်းဖက်အဖွဲ့စည်းဖြစ်နေကြေညာထားပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတော့အခုစနေနေ့မှာလက္ခဏာပေါ်တဲ့ကိုဗစ်ရောဂါပိုတွေ့သူစာရင်းတင်တွေ့ရှိခဲ့ပါတယ်။အလွန်တရာကူးစက်များနဲ့အိုမီကရွန်ကိုဗစ်မျိုးကွဲကိုနှိမ်နေဖို့အတွက်တရုတ်ဆိုရကအရှိန်ဟုန်မြင့်လှုပ်လာတာနဲ့အတူပဲနိုင်ငံတော်ကနေရာအတော်များများမှာလည်းတင်းကြပ်မှုတွေကိုတိုးလုံနေပါတယ်။
ရခိုင်မြို့မှာတော့ဧပြီလ15ရက်နေ့တရက်ထဲမှာပဲလက္ခဏာပြတဲ့ကိုဗစ်ပိုးတွေ့သူ3000500ကျော်ရှိတယ်လို့စနေနေ့မှာထုတ်ပြန်ပါတယ်။ ပတ္တနီညီညွတ်တော်လူမျိုးရေးအဖွဲ့ PULO ရဲ့စစ်တေးကြောအုပ်စုတစ်ခုဖြစ်တဲ့G5အဖွဲ့ကသလုံးလောက်တာဖြစ်တဲ့ဆိုပြီးတော့အဲ့ဒီအဖွဲ့ရဲ့ဥက္ကဋ္ဌကတ်စတူရီမာကတိုကရိုက်တာသတင်းဌာနကိုပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကမွတ်စလင်အများစုရှိတဲ့နာရတီဝတ်ယာလာပတ္တနီပြည်နယ်၃ခုမှာတေချာလွတ်လပ်ခွင့်လိုလားတဲ့မွတ်စလင်သဘုံအုပ်စုနဲ့အစိုးရကြားနှစ်ထောင်လေးခုနှစ်ကလေး Diamele Pulu appointment Guru Toma Piogebo. Til Agata Diegon Tonga, Gaba Palamboga, Til Agata Scantima, Chola Jan, Itangi, Kusni Nimar of Gabam Yugu Pianglo Santa Lani Babi. Til Ningay Agata Sisini, Toto, Tonga, Agadama, Jamian Zone, Yigre, Duri Pipai. Tongu Denare, Chanju, Tatin, Agata Yingeha, a Tremu Golia, Yabandi Dama Shide, Gubi, Tekanayago, Ding Santa Tangerawa. Tongu Ye Agata Kizan Tomorrow, Agata Yemu, Wan Yan Pinha. Agata Liha Binegu Lanshaw do Patamazon to amuse me Pipari. Tilning her to your Patamazo Agata Yingo, Natal Tongunema, Lutin Nangabido, Natal Satongunemaro, Lava will say you to the Ian Sinta Sig, Silon Nangabari. Lamanimaro Inga Jubo Tigu, Silon Hang through Yiman Tawari.
နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကိုတန်းညုံတို့တင်ဆက်ပေးကြတာဖြစ်ပါတယ်။ကုကစာပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပြီးဒီတဲ့ကမှရင်းဆုံးတော့မြန်မာနိုင်ငံတော်ကလူခွင့်ချင်းတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုတ်တန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆက်အနာသိမ့်ပြည်နယ်လူတရားကျော်စစ်ကြောရေးနဲ့ချုပ်ထောင်နေမှာတည်ဆုံးခဲ မင်္ဂလာပါရှင်မြန်မာနိုင်ငံတွင်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နိုင်ငံတွင်းကဆေးရနာတိမ်မှုစတင်တော်လိုင်းမှာပါဝင်နေသူအများပြားကိုစစ်တပ်ကဖမ်းဆီးပြီးစစ်ကြောရေးစခန်းတွေမှာနှိပ်စက်နှိမ်ပတ်မှုတွေလုပ်ဆောင်နေပါတယ်အဲ့ဒီကလူပေါင်း100ကျော်ဟာစစ်ကြောရေးနဲ့အချုပ်ထောင်တွေမှာအသက်ခံခဲ့ရပါတယ်။ဒီဆောင်မှာကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
မနက်ငယ်မှာစစ်အာဏာသိမ်းပြီးတဲ့2021ဖေဖော်ဝါရီလကစလို့စစ်တပ်ဘက်ကနိုင်ငံနဲ့တဝန်ကစစ်အာဏာသိမ်းမှုဆန့်ကျင်သူလို့ယူဆသူထောင်နဲ့ချီကိုတန်လျာဆွဆွဲချက်တွေနဲ့ဖမ်းဆီးတပ်ဖြတ်တာတွေရှိနေပါတယ်။အဖမ်းခံရတဲ့သူတွေထဲမှာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေဆန္ဒပြကြောင်းသားလူငယ်တွေနဲ့အယက်သားပြည်သူတွေအများပြားပါဝင်နေပါတယ်။အဲ့ဒီထဲကဖမ်းဆီးခံရတဲ့သူအချို့ဟာလူမဆန်တဲ့နှိပ်စက်မှုတွေကြောင့်နာမည်ဆိုးနဲ့ကြော်ကြတဲ့စစ်တပ်ရဲ့စစ်ကြောရေးစခန်းတွေမှာနှိပ်စက်မေးမြန်းခံရရင်တည်ဆုံသွားကြရပါတယ်။တည်ဆုံသွားရသူတွေထဲမှာနေပြည်တော်လေဝေးမြို့ကကျောင်းဆရာလုပ်သက်17နှစ်ခန့်ရှိတဲ့အသက်39နှစ်အရွယ်ဆရာဦးလာမင်းမောင်လည်းပါဝင်ပါတယ်။စီဒီအန်လှူရှာမှုမှာပါဝင်ထားတဲ့ဆရာဦးလာမင်းမောင်ဟာအလဲတန်းပြဆရာတဦးဖြစ်ပြီးတော့ 2021 December လတော့ကသူနေထိုင်တဲ့လေဝေးမျိုးကလက်ဖက်ဆိုင်တစ်ခုမှာအဖမ်းခံခဲ့ရပြီးနောက်တနေ့မှာပဲတည်ဆုံးခဲ့ပါတယ်။ဘာကြောင့်ဖမ်းဆီးခံရလဲဆိုတာကိုမိသားစုတွေကမသိရသေးခင်စစ်ကြောရဲ့အတွင်းတည်ဆုံးခဲ့ရတဲ့အကြောင်းကျောင်းဆရာရဲ့ဖခင်ဦးခမောင်ထွေးကပြောပါတယ်
။ဒီမှာတစ်ခါပြန်လာများပြန်မိကြကြည့်တယ်ရှိတဲ့ကျွန်တော်အဲ့ဒီအရည်လူယူတာလည်းပြန်ပြစ်ပြလို့ချင်တယ်။ဒါနောက်နေမနေ့ကျတော့သူတို့အချုပ်ဆဲရောက်နေတယ်လို့ဆိုတဲ့တည်းကြားတယ်။ဒါလည်းအဲ့ဒါလည်းကွန်ဖာမဖြစ်ဘူး။အခုတော့နောက်ဆင့်တနိုင်ကိုယ်တော့ကြတော့ရောက်တော့ချင်းမျိုးရောလည်းပြီးတော့ဒါပြီးတော့အင်းကအကြောင်းကြားတယ်။ဒါနဲ့ရောက်ခွေဝန်ကျင်မျိုးတို့ကြောင့်ပြီးတော့ကျွန်တော်လည်းကျွန်တော်ဒီနေ့တော့ဒီနေ့လေးလာဆောင်ပြီးတော့မှနင်းနေမြတ်ဆွေမျိုးရောက်လာ။ရောက်လာပြီးတော့သူမင်းနဲ့ဒီနေ့မှပြည့်စုံတဲ့သူ့ရောဂါအခမ်းရောက်သူဆုံးသွားပြီဆိုတဲ့အကြောင်းတရင်ပြီးတယ်
စစ်တပ်ကထုတ်ပေးတဲ့ဆရာဦးလာမင်းမောင်ရဲ့တေစင်းမှာတော့နှလုံးကြည့်ပြီးတော့တက်ရှူချက်တယ်လို့យေသားထားပါတယ်။ဒါပေမဲ့ဆရာဦးလာမင်းမောင်ဟာကျမ်းမာရေးပဂရီကောင်းမွန်သူဖြစ်ပြီးတော့အာဂါစာလုံးလမ်းမမှန်ဆောက်တဲ့သူတူဖြစ်တာကြောင့်ဒီလိုယောဂအခမ်းအကြောင်းတည်ဆုံရတယ်ဆိုတာကိုဖတ်ခင်ဖြစ်သူကညင်းဆိုပါတယ်။ရုပ်အလောင်းကိုမိသားစုဝင်၃ဦးသာကြီးကွင်းပေးခဲ့ပြီးကိုယ်တိုင်ကြီးကွင်းရခဲ့တဲ့ဖတ်ခင်ဖြစ်သူပြောပြချက်အရမျက်နှာကိုယ်သာကြီးကွင်းရခဲ့ပြီးမျက်နှာမှာဖူးရောင်ညိုမဲနေတဲ့ဒဏ်ရာတွေနဲ့ငါးတဲကသွေးယိုစိတ်နေတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒီဇင်ဘာလထဲမှာပဲနောက်ထပ်စစ်ကြောရေးမှာတည်ဆုံရသူတူကတော့စကိုင်းတိုင်းကမ်ဘလူးမြို့နယ်စပယ်နတာကျွော်မှာနေထိုင်တဲ့ CDN ကျောင်းဆရာဦးလိုက်ဝင်းပါ2021ဒီဇင်ဘာ3ရက်နေ့ကသူအလုပ်လုပ်နေတဲ့ကွန်းချက်မှာစစ်တပ်ကလာရောက်ဖမ်းဆီးခဲ့ပြီး9ရက်ကြာမှတော့သူတည်ဆုံသွားကြောင်းမိသားစုကိုအကြောင်းကြားခဲ့တယ်လို့ဆရာဦးလိုက်ဝင်းနဲ့နေဆက်တဲ့ကမ်ဘလူးမြို့ပညာရေးဘုတ်ဖွဲ့ကဆရာတူကပြောပါတယ
်ဖမ်းပြီးတော့သူတို့ကအဲ့ရွာမှာနေချက်ချင်းခေါ်မသွားသေးဘဲနဲ့သူတို့တနေရာမှာထိမ့်သိမ်းထားတယ်လို့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့ဒီမှာထိန်းသိမ်းထားလို့မှလည်းဘာမှမလုပ်ဘူးသူ့ကိုဘာမှမလုပ်ဘူးခဏလေးနေကြရမယ်ရှိလို့ဟိုပြီးရင်ပြန်ထုတ်လိုက်မှာအဲ့လိုမျိုးပဲမိသားစုကိုသူ့မိသားစုအဲ့လိုပဲပြောတယ်တဲ့ဟိုကမ္ဘူမျိုးကဟိုတိုင်ရင်းရှိရလေ6000တိုင်ရင်းပေါ့အဲ့ဒီဟိုခေါ်တတ်ပြီးတော့သူတို့စစ်ကြောတယ်စစ်ကြောတယ်ပေါ့နော်ဒီစမှာ9ရက်နေမှာအဲ့လိုမျိုးသူ့မရှိတော့ဘူးဆိုတော့သူ့မိသားစုကိုပြန်ပြီးတော့တောင်းကြားတယ်အလောင်းလည်းပြန်မရဘူးပေါ့နော်
အတက်ရှူကျတဲ့ယောဂအခမ်းအကြောင်းတည်ဆုံသွားတယ်ဆိုတာကိုပဲမိသားစုကတီးခွင်ရခဲ့ပြီးစစ်တပ်ဘက်ကရုပ်အလောင်းပြန်မပေးခဲ့ပါဘူးတည်ဆုံသူဆရာဦးလိုင်ဝင်းမှာဇနီးနဲ့အရွယ်မရောက်သေးတဲ့အသက်9နှစ်အရွယ်သားတဦးနဲ့အသက်10နှစ်နဲ့15နှစ်အရွယ်သမီးနှစ်ဦးတို့ကြံရစ်ခဲ့ပါတယ်ဆရာဦးလိုင်ဝင်းရဲ့မိတ်ဆွေကတော့ဖက်စီခံရမှုကမှားရွေးမိသတင်းပေးခံရတာဖြစ်နိုင်တယ်လို့သုံးသပ်ပါတယ်စစ်ကောင်စီလက်ထက်စီရီယံဝန်ထမ်းတွေအပါအဝင်အရက်သားပြည်သူတွေဟာမှားရွေးသတင်းပေးခံရတာနဲ့ဆွဆွဲခံရပြီးဖမ်းခံရနိုင်တဲ့အခြေအနေတွေလည်းရှိနေပါတယ်။အဲဒါကြောင့်ဆရာဆရာမတွေအပါအဝင်စီဒီအဝန်ထမ်းတွေရဲ့လုံခြုံရေးကစိုးရိမ်ရတယ်လို့ပညာရေးတိုင်ဝမ်ကဆရာတွေကပြောဆိုပါတယ်။စစ်ကောင်စီရဲ့လူမဆန်တဲ့နှင်းပတ်နှိပ်စက်မှုတွေကြောင့်စစ်ကြောရေးတွင်းတည်ဆုံရမှုတွေကအဖြစ်များလာပါတယ်။လူအခွင့်အရေးအဖွဲ့ Burma Human Rights Network အဖွဲ့ရဲ့ထုတ်ပြန်ထားချက်မှာတော့စစ်ကြောရေးအတွင်းဒါမှမဟုတ်ဖမ်းဆီးခံရပြီး24နာရီတွင်းနှင်းပတ်နှိပ်စက်တပ်ဖြတ်ခံရသူကဖေဖော်ဝါရီ28ရက်နေ့အထိ142ဦးရှိရလို့ဆိုပါတယ်။အခုလိုဖမ်းဆီးနှိပ်စက်ပြီး24နာရီအတွင်းတည်ဆုံရတာတွေဟာအရင်ဆရာနာသိမှုဖြစ်စဉ် 1988 အရေးတော်ပုံမှာတော့မကြုံဘူးပဲ။အခုမှစတင်ကြော်ရတာဖြစ်တယ်လို့ဝါရီနိုင်ငံရေးသမားတွေကဆိုကြပါတယ်။စစ်ကြောတယ်ဆိုတာကအဖမ်းခံရသူတွေစီကသတင်းအချက်အလက်တွေရဖို့မေးမရတာမျိုးဖြစ်ပေမဲ့အခုစစ်ကြောရေးစခန်းတွေမှာလူကုန်သိခါနဲ့မညီတဲ့လိမ်ပန်းဆိုင်ရာနှိပ်စက်မှုတွေနဲ့တည်စင်နိုင်တဲ့ပြင်းထန်တဲ့နှိပ်စက်မှုတွေပြုလုပ်တာတွေရှိနေတဲ့အကြောင်းစီဒီအန်လှုပ်ရှားမှုမှာပါဝင်ထားတဲ့စစ်တပ်ကခွဲစိတ်အထူးကုဆရာဝန်ဒေါက်တာမင်းမောင်မောင်ကတို့အတန်ကိုပြောပါတယ်။ဒါအပြင်နိုင်ငံတကာဥပဒေတွေမှာလည်းဘလို့အခြေအနေမျိုးမှမဆိုလူကုန်လိက္ခာနဲ့မညီတဲ့နှိပ်စက်မှုတွေကိုတားမြစ်ထားပါတယ
်။အရင်တော့နေတဲ့နေဆိုရင်ကလူ6000လောက်တဲ့လူမတင်ရောက်ဖို့ဗျာမတင်ရုံတမဲထားတာပေါ့နော်။အခုအဲ့လိုမဟုတ်တော့ဘူးဗျာ။အခုကြရင်လည်းသူကဒီထောက်ယောက်ျားအင်္ဂါဆိုရင်တူနဲ့ထုပြတာတို့ဟိုမိမြိုက်ပြက်တာတို့ပြိလိပီးရင်လည်းထိုးတာတို့စအူတွေထိုးထဲတာတို့ဒါတွေသူတို့သူကြတယ်ကဘလုံးကဘုံမခံရနိုင်အောင်လို့ပေါ့နော်အဲဒီကစစ်ကနေသက်တဲ့သူတွေဟာအခုဒီစစ်ကောင်ပြတ်တဲ့ပြက်တာကြီးရတယ်ပေါ့လို့သူတို့မေးတာများတော့ဆိုသူကတဲလို့ဒီရေလေးပူလေးလောင်းထဲတာတို့ SSD လောင်းထဲတာတရားပါအကုန်လုံးလုပ်ကြတာကအဓိကတော့ကျွန်တော်တို့မြင်တာကတော့အခုပေါ့ဘုရားစေတုံးတဲ့အတိုင်းလို့ပေါ့နော်
စစ်ကောင်စီဘက်ကတည်ဆုံမှုတွေကိုယောဂအခမ်းအကြောင်းဖြစ်တယ်လို့ပြောဆိုပေမဲ့ဒါရီယာညှင်းပန်းနှိပ်စက်မှုတွေလက်လွန်ပြီးတည်ဆုံတာဖြစ်တယ်လို့ဒေါက်တာမင်းမောင်မောင်ကဆက်ပြောပါတယ်
။လုတ်ပြီးတော့လက်လွန်ပြီးတဲ့အခါကျရင်သူ့ရဲ့တပ်ဆိုင်ရာဈေးဝင်ရဲ့ဂျီပွဲလိုက်ကိုပို့လိုက်တယ်။တာဝန်ကျတဲ့ဆရာဝန်ကိုသူကလိန်လေပြီးထွက်ဆိုခိုင်းလိုက်တာပေါ့လား။အဲဒီမှာထားတော့ဟလာဒီကျွန်တော်တို့50နဲ့ဘယ်လောက်လဲ53လား54လားမသိဘူးဗျာ။ အသက်ခံရတဲ့သကူနှစ်သားလေးဆိုလည်းအလိုပဲလူမဆက်သာသကူနှိမ့်ဆက်ရင်းနဲ့ပေါ်တဲ့ခါကျတော့သူ့ကိုတက်ပလိုက်ပဲအဲသူ့ရဲ့ရုပ်လောင်းတော့ပါကြီးပြမပေးတော့ဘူးပေါ့နော်အဲ့ဒါဆက်တဲ့တဲမှာလုံနေကြရရတယ်ပဲလေသူကတာဝန်ကြတဲ့တာဝန်ရလည်းခက်နေနေလို့ရအဲ့တော့သူက insistent တက်ဖို့ခေါ်တော့ပေါ့အတေးကျဖက်ဆူခံရတဲ့ခါကျတော့ပုံပေါင်းနေလဲဒီတိုင်း extra နဲ့ fee ချတော့မှလည်းမကြည့်တော့ဘူးပေါ့ဘာနဲ့တည်လိုက်ပါဆိုရင်ဘာနဲ့တည်တယ်ဆိုသဘောပါ
တရားရုံးရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံသားတယောက်ကို24နာရီထက်ပိုပြီးချုံနောင်ခွင့်မရှိဘူးလို့2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခန်း1ပုံမှန်21ခါမှာပြဋ္ဌာန်းထားသလိုရဲလက်စွဲနဲ့ရာဇဝတ်ကျင့်ထုံးဥပဒေမှာလည်းပြဋ္ဌာန်းထားပါတယ်။အခုလက်ရှိမှာတော့အပန်းခံရတဲ့သူတွေဟာရက်တွေလတွေအတော်ကြာတဲ့အထိတရားရုံးခွင့်ပြုချက်မရှိဘဲဖမ်းဆီးခံနေရပါတယ်။မြန်မာနိုင်ငံရဲ့လက်ရှိတရားစီရင်ရေးအခြေအနေနဲ့ပတ်သက်လို့တရားလွှတ်တော်ရှေ့နေဦးသက်နောင်ကထုတ်ပြန်ကိုခုလိုရှင်းပြပါတယ်။
ဒါကြောင့်ရတဲ့သူတို့ဒီကိစ္စတအားလို့စဉ်းစားနေကြတာမျိုးတွေဒါမျိုးတွေတရားစီရင်ရေးဆက်ပြီးတော့ဒီနေ့အောင်လို့သိအောင်လို့သူတို့လည်းပြုလုပ်ကြဘူးဆိုပြီးတော့ကြာကြာပြီးဦးမြင်ပါအောင်သူ2008ဖွဲ့စည်းပုံမှာရောအများကြီးပဲကြာချမ်းခဲ့တယ်ပေါ့ထားခဲ့ပေါ့နော်တားမြစ်ထားတယ်ရင်းနဲ့ဖွင့်လို့ပေါ့ဒါတို့အများနဲ့အခုချိန်ဒီကမှာတော့အများကြီးအတိုင်းနဲ့ဟိုဘာမှအဖြစ်တဆုံးတရားမရှိသေးနဲ့ဆန်းချအင်းကြီးပဲဖြစ်သေးတယ်ဒါပြီးရင်ဟိုးအရင်ကလုပ်ခဲ့တဲ့အလုပ်တွေနဲ့တရားတွေဆွဲတယ်ဆိုပြီးမှလို့ရှိရင်ဒီလိုမျိုးဖန်ဆီးစစ်ကြေးနဲ့ပဲပြေဆုံးသွားတဲ့ဟာတွေကတော့အများကြီးရှိတော့ဒါတွေကတော့ရောနိုင်ငံမှာလက်ရှိပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့ပုံစံရှိတယ်အများကြီးဆန့်ကျင
်စစ်ကောင်စီလက်ထက်နှိမ့်မနှိမ့်ဆက်မှုတွေကပိုပြင်းထန်လာသလိုစစ်ကြောရေးနဲ့အကျဉ်းထောင်တွေအတွင်းမှာရတဲ့တန်ရာတွေအတွက်တင့်တော်တဲ့စေကူသားခွင့်တွေမရတာတွေနဲ့ကန့်သက်ခံထားရတာတွေရှိနေတဲ့အကြောင်းနိုင်ငံတကြွလှုပ်ရှားတဲ့အဖွဲ့တွေကဆိုကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့လူခွင့်ရေးဝင်ကြီးဌာနကတော့ထောင်တွင်းအကြမ်းဖက်မှုတွေနှိပ်စက်မှုတွေကိုမှတ်တမ်းပြုစုနေပြီးကျူးလွန်သူတွေကိုတရားဥပဒေရှေ့မောက်မှာထိုက်တဲ့အပြစ်ဒဏ်ကြားခံနိုင်မှုဆောင်ရွက်နေတယ်လို့ဒီဇင်ဘာလတတိယပတ်ကထုတ်ပြန်ထားပါတယ်။မြန်မာအရေးပတ်လူမှုအဖွဲ့အစည်းတရားကျော်ကလည်းမြန်မာပြည်မှာစစ်တပ်ကလူသားမျိုးနွယ်ပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေကျူးလွန်နေတာကိုအမြန်ဆုံးတရားစွဲဆိုနိုင်ရေးနည်းလမ်းတွေရှာဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီကိုလည်းအခွင့်ပေးစာပေးဖို့တိုက်တွန်းထားပါတယ်စစ်တပ်ကတပ်ဖြတ်တာကိုခံရသူမိသားစုဝင်တွေကတော့တည်ဆုံသွားသူတွေအတွက်တရားမျှတမှုကိုလိုချင်ပေမဲ့သူတို့ရဲ့လုံခြုံရေးအခြေအနေတွေကြောင့်ဘာမှမလုပ်နိုင်ဘူးလို့ဆိုကြပါတယ်အခြေခံပညာရေးဝန်ထမ်းများအထွေထွေသပိတ်ကော်မတီကအတွင်းရေးမှူးကိုနောင်ချူကတော့လက်ရှိအချိန်မှာတော့ဖမ်းဆီးခံထားရလို့စစ်ကြောရေးထဲရောက်နေသူတွေအတွက်အသက်ရှင်ဖို့သာဆူတောင်းနေရတယ်လို့ဆိုပါတယ်
ပန်းခံရတယ်ဆိုတာလည်းမကောင်းပါဘူးဒါပေမဲ့ကျွန်တော်တို့မှာဘယ်လိုဖြစ်လာလဲဆိုတော့နောက်ပိုင်းကျတော့စေကျော်ရေးကိုကောင်းဖို့အကောင်းဆုံးကြော်ပြနိုင်ပြီးတော့အသက်ရှင်နိုင်ပြီးတော့ထောင်ထဲကိုရောက်ပါသေးဆိုတဲ့ဥစ္စာကကျွန်တော်တို့ရဲ့မျှော်လင့်ချက်လိုဖြစ်လာပြီးတော့ဟိုကောင်းတဲ့အရာကြီးတစ်ခုနေတဲ့ဟိုကျွန်တော်တို့ကရင်လာရတဲ့ဥစ္စာကြီးပေါ့ထောင်ထဲရောက်သွားပြီးဆိုပျော်နေရတဲ့အခြေအနေပေါ့ဒါကစေကျော်ရေးမှာဘလောက်တောင်မှအန္တရာယ်များပြီးတော့စေကျော်ရေးမှာဘလောက်တောင်မှအသက်အန္တရာယ်ကြီးဆိုရင်ကအရာလဲဆိုတဲ့အတိုင်းတော်ပါပဲ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်တမ်းမဲ့အစီအစဉ်ကိုဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလူရှင်တွေကပံ့ပိုးကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတက်ဆက်တာဖြစ်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ Frontier မြန်မာဝိုင်းတော်သားတွေစုစည်းတင်ဆက်ပေးထားတဲ့ဒုအတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။မကြာခင်မှာတော့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ချားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
ဗီယိုအမေရိကန်တန်ကနေ2022ခုနှစ်ဧပြီ16ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုည9နာရီကနေ10နာရီထိလိုင်းလိုမီတာ32 51နဲ့လိုင်းနံပါတ်190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့ဥတ္တမောင်တန်အစီအစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကာနာတာကပြည်နယ်ကခေါလိတခုမှာဟီဂျာလူခေါ်တဲ့ခေါင်းပဝါချုံတဲ့အစ္စလာမ်ဘာသာဝင်တွေကို Chang Wen Gwen Paper Libare, Tago Machina, Chang Muslim Changariga, Sana Piagani, Chang Tunga, Pekare, now Soma, Indian and Tia, Yong Jo Gaba, Songtia, Pikabare. A Gulo Paper Light and Yama Pawanet, Music Me, Quinye, Lunazu Quinye, Pada Isaya Quinye, Nepada Bido, Democracy Luke in a Kibang about Season Ma. Amuse Me, Quinye, Tajo, Lo Shadu, Doctor Tema Une, Utamanga, Swinuitin, said Tabare, Kamia.
ဒီနေ့ဒီမိုကရေစီလူ့ခွင့်ရေးတဲ့ခေတ်တိုင်ကမ္ဘာဆွေးနွေးလို့တဲ့အကြောင်းအရာတစ်ခုကတော့မွတ်စလင်ဘာသာဝင်တွေကဟီဂျပ်ကိုခေါ်တဲ့ခေါင်းပွားချုပ်တဲ့ကိစ္စကိုပိတ်ပင်လိုက်တဲ့အကြောင်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကနေဒါကပြည်နယ်ဥရုပညို့ကခေါ်လိုက်တဲ့ခုမှာဟီဂျပ်ပွားချုပ်တဲ့လူတွေကိုကျောင်းဝင်ခွင့်ကိုပိတ်ပင်ခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပ တွေကိုမလုပ်ရဘူးဆိုတဲ့ကန္တပိတ်ပင်မှုတွေဖြစ်ပေါ်လာခဲ့ပါတယ်။အစိုးရရဲ့အကြောင်းပြချက်ကတော့ဒီလိုဝန်ဆောင်စီရင်မှုတွေဟာပြည်ကြီးရေးဥပဒေစိုးမိုးရေးပြီးတော့ကျွန်တော်တို့အားလုံးဒဏ်ညူညီမျှရေးတွေကိုထိခိုက်စေပါတယ်ဆိုတဲ့အကြောင်းပြချက်နဲ့ပိတ်ပင်လိုက်တာဖြစ်ပါတယ်။ဒါမှမဟုတ်ကျေနပ်တဲ့မွတ်စလင်ဘာသာဝင်ကျောင်းသားတွေကနော်တရားတွတ်တော်ဖြစ်တက်ခဲ့တဲ့အတွက်ကြောင့်တရားတွတ်တော်ကနောက်ဆုံးဆုံးဖြတ်လိုက်ပါတယ်။အဲဒီလိုဆုံးဖြတ်ရမှာတရားတွတ်တော်ကကြီးခဲ့တဲ့အချက်ချက်ကတော့ Egypt ဟာအစ္စလာမ်ဘာသာရဲ့မရှိမဖြစ်အရာခုဖြစ်ပါသလားဆိုတဲ့တိုင်းတာချက်နဲ့ရှိရှိပါတယ်။အဲ့ဒီမရှိမဖြစ်တဲ့ကိစ္စမဟုတ်တဲ့အတွက်ကြောင့်မလို့ဒါကိုစဉ်းစားမှုမလိုပါဘူး။ယူနေစုရဲ့အခွင့်အရေးနဲ့မပတ်သက်ပါဘူးဆိုတဲ့ဆုံးဖြတ်ချက်နဲ့သိပင်ခဲ့တာဖြစ်ပါတယ်။တရားရုံးကလည်းအတည်ပြုခဲ့တာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးကျွန်တော်ဒေါက်တာဓမာဦးကိုဖိတ်ခေါ်ထားပါတယ်။ဒေါက်တာဓမာဦးကကျွန်တော်တို့အမျိုးသမီးလူခွင့်ရေးစော်အတွက်ကြောက်လှူရှာတဲ့သူတစ်ယောက်ဖြစ်ပြီးတော့စတန်ဘာဒဝင်တယောက်အနေနဲ့ကြီးပြင်းလာခဲ့တဲ့သူဖြစ်ပါတယ်။ဒါပေမဲ့သူဟာအချိန်မှာတော့လွတ်လပ်စွာပြေခေါ်တဲ့သူဖြစ်နေသူကိုသူပြောထားပါတယ်။ဆိုတော့ဆမိုင်းဒီဟီချက်ရဲ့အရေးပါဝင်ဘလောက်ရှိတယ်လဲ။တရားတော်ကြိုးပါဆုံးဖြတ်တယ်လို့မရှိမဖြစ်ဆိုတဲ့အချက်ကိုတော့ဆမဘလူးပြင်ပါတယ်။ဟုတ
်ကဲ့ဗျာ။အခုလိုဖိတ်ခေါ်ပေးရကျေးဇူးတင်ပါတယ်။အဲဆိုတော့ Egypt ကတော့တကယ်ကို sensitive လည်းဖြစ်တယ်ပေါ့နော်။တစ်ခါတ
ော့ကျွန်တော်တို့
ဟုတ်ကဲ့ဒီအကဲဆက်တဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်။အဲဆိုတော့ကျွန်တော်ကဆရာပြောသလိုပေါ့နော်။ Egypt ကမဖြစ်မနေလားမဝင်မနေရလားပေါ့နော်။ဆိုတဲ့အခါကျတော့ဒီ Egypt နဲ့ပတ်သက်ပြီးတော့ Quran ထဲမှာဆိုလို့ရှိရင်နေရာ၈နေရာလောက်မှာဖော်ပြထားတာကိုတွေ့ရတယ်ပေါ့။အဲ့လိုဖော်ပြထားတဲ့နေရာမှာဆိုရင်တချို့ကဘလို့ဘာသာပြန်လဲဆိုတော့ Egypt ကိုအမျိုးသမီးတွေကဝတ်ကူဝေးရမယ်ဆိုပြီးတော့ပေါ့နော်။ဒါဖျက်ခင်မိတ်ချစ်တယ်ဆိုပြီးတော့ဘာသာပြန်တဲ့သူတွေရှိပါတယ်။အဲ့လိုပဲတစ်ခါမှဆိုလို့ရှိရင်တော့ Egypt ဆိုတာကကြားနဲ့မှကြားမှာပေါ့နော်။ကြာယောက်ျားလေးတွေပေါ့မျိုးသမီးတွေကပေါ့စောင့်ထိုင်းရမယ်တင့်ဝတ်တွေတိတ်ခါတွေအဓမ္မမဟုတ်လဲယောက်ျားလေးနဲ့မိန်းကလေးပြောဆိုဆက်ဆံတဲ့အခါမှာဆိုလို့ရှိရင်ချမ်းချားရမယ်အစီအတာပေါ့နော်ဒါဟာဆိုရင်ရုပ်ပစ္စည်းဟုတ်ချင်မှာတော့ရုပ်ထုပစ္စည်းဟုတ်ချင်မှာဟုတ်မယ်ပေါ့နော်ဒါနေရာလေးအကန့်အသတ်အတောင်လေးတောင်ခနာကိုချင်းချားထားတဲ့အမျိုးလေးဖြစ်နိုင်နေပေါ့နောက်တစ်ခုကကြတော့ဟီဂျက်ဆိုတဲ့သဘောတရားဆိုလို့ရှိရင်ပေါ့နော်ဒီကြားပြစ်မှဖြစ်ဖြစ်ပေါ့သူတို့ရဲ့ခနာကိုဟိုလုံလုံချုံချုံဝတ်ဆင်တာပေါ့နော်အဲဒီသဘောတက်ရောက်တဲ့အခါကျတော့ဒီကိုရမဆိုလို့ရှိရင်ဟီဂျက်နဲ့ပတ်သက်လာရင်အကြာရဲ့မရဲ့လို့တော့ခွဲခြားပြီးပြောထားတာမရှိဘူးလို့ဘာသာပြန်ကြတဲ့သူတွေရှိပါဗျာ။မရှိမဖြစ်လားမဝင့်မနေရလားဆိုတော့ဒီဟာကိုကြည့်ရမယ်ဆိုလို့ရှိရင်တော့ဘယ်ဘာသာပြန်မှုကိုကျမတို့လက်သိခံမလဲပေါ့နော်။ဘယ်ဘာသာပြန်မှုရဝင့်မလဲဆိုတာကိုကျမတို့တွေ့ရပါတော့မယ
်။ဆမအနေနဲ့ဟိုငယ်ငယ်တော့ဘလို့ခံယူခဲ့။ဆမမိသားစုအောင်လို့ပြောတယ်
ကျမမိသားစုဆိုရင်တော့ကျမပြည်တယ်နေရတာကိုအာမပေးဘူးပေါ့နော်။ဘာလို့အာမပေးလဲဆိုတဲ့အခါကျတော့ဒီချက်ကဒီမွတ်စလင်တွေရဲ့ပေါ့နော်ဒီရုပ်တံထားပါတော့ identity ပေါ့နော်။ဒီတော့ကျမတို့ရဲ့နေတာ၊ခြိုင်တာ၊သွားတာ၊လာတာပေါ့နော်။ဒီနေရာတွေမှာဆိုလို့ရှိရင်ဒါကမွတ်စလင်ရဲ့ identity ကိုသွားပြီးတက်ရောက်မှာမျိုးဒါမှမဟုတ်လဲမွတ်စလင်လူအဖွဲ့ကြီးကအဖြစ်တင်စရာဖြစ်လာမှာမျိုးကိုကျမတို့မိသားစုကမလိုလားဘူး။မိသားစုတွေဘာသာပြန်မှုနဲ့တော့ဖိုင်တာပေါ့နော်။ကျမတို့မိသားစုကဒါမှဖြစ်နေလို့ရတဲ့အရာမဟုတ်ဘူး။ဒါပေမဲ့ဥပမာကျမအဖေရဲ့ဘက်ကမိသားစုပေါ့နော်။ဥပမာရခိုင်ပြည်နယ်ပိုင်းကသူရှင်ရှင်တော့မဝတ်မနေရဝေးရတယ်ပေါ့နော်။ဥမာရာဒီလာပြီးဆိုတာနဲ့အမျိုးသမီးတယောက်ကဆိုဟီချက်ဝတ်လိုက်ရတယ်ပေါ့နော်။အဲဒါပေမဲ့အဲ့ဟီချက်မှာတော့မတနည်းတနည်းဝတ်တာမတူပါဘူးဆိုတော့အဲ့ဒီဟီချက်ကိုကျမတို့ကဝတ်တဲ့ဒီဇိုင်းချင်းလည်းမတူဘူးဆရာ။တစ်ဖက်မှာဆိုလို့ရှင်ဝတ်ပုံဝင်ကြီးချင်းလည်းမတူကြဘူးပေါ့နော်။ဆိုတော့အမျိုးသမီးတွေအားလုံးကဟီချက်ကိုမဖြစ်မနေသူတို့ကိုယ်တိုင်ရွေးချယ်ပြီးဝတ်လားလို့ပြောရင်နေရင်တော့ပေါ့နော်။မဟုတ်ဘူးလို့ပဲကျမကဖြေရပါလိမ့်မယ်။ဟီချက်နဲ့ပတ်သက်လာရင် essentiality ပေါ့နော်။ဆက်မှပြောသလိုမဝတ်မနေရ
ဒီကလားဆိုတော့ဟာကလူပေါ်လဲမူတည်တာပေါ့ဆရာဥပမာဆိုလူရဲ့အတိုင်းဝိုင်းဘာသာပြန်မှုဒါတွေပေါ့အများကြီးမူတည်တဲ့အခါကျတော့ပြောမယ်ကျွန်မအရှုတောင်အနေနဲ့ဆိုလို့ရှိရင်တော့ဒါမွေးမနေရတော့မဟုတ်ဘူးလို့အမြင်ပါတယ်။ဟုတ်ကဲ့ဒီအိန္ဒိယမှာစကြောမားတွေကတော့ဒါကသူတို့ရဲ့ဘာသာရေးဆိုင်ရာအခွင့်အရေးတက်ကိုကျင်းနေဆက်အစိုးရကနေမှချုပ်ဖောက်တာဖြစ်တယ်လို့ပြောတယ်။ဟိချက်ကိစ္စ
ชาวบ้านนี่เนี่ยสุเบ้ควยผู้สร้างบิ้มเลยอ่าจม้าก็รู้มีควยผู้ไปสร้างบิ้มมาแล้วครับบ่รู้เลยบ่รู้เลยสรว่าจม้ายุ่งจีดาปอเนาะบาตาอีหลูเลยลูกตะชู่อ่ะเปล่าจ๋าเลยปอแต่แม้ตะชู่หลูเลยด้วยจ๋าบาตาอีไม่หลูเสียเบี้ยอ่ะอํานแล้วมาแล้วส่งแค่ตะเตะดูเปล่าด้วยบาตาอีอ่ะไม่ผิดไม่หมดปอเนาะเออจม้าตรวจสอบบาตาอีอ่ะไม่ผิดไม่หมด อ่านับถือหนูเนี่ยสุขุยสิล่ะปะเนาะเสียไอ้ขาจ้ะรอปู่ก็จม้าก็รออินดิวิดวลิสติกเนาะจม้าเนี่ยโกตะกูยีปะเนาะตะกูยีจม้าเนี่ยตําบูรีเนี่ยเว้ยจม้ามีได้ขาจ้ะรอไอ้อะเปลี่ยนมาจม้าตําบูทาตรงก็รออนุมิขุยปะเสียไอ้ขาจ้ะรอจม้านี่เนี่ยสมมุติเนาะอนุมิขุยชื่อรางงานเนี่ยเว้ยดาวูต้องตํามาขึ้นไปอนุมิขุยจองงานนี่หิเจ็บบ่จิเลยสมมุติว่าโลตะบอสอนเลย
โอเคเสียอ่ะตะเกเรอลีหิเจ็บกอ่ะจมารุดีตะชาမျိုးသမီးတွေလိုပဲပေါ့เนาะအဲတခြားဘာသာကြီးကမျိုးသမီးတွေဥမှာညီမမျိုးသမီးတွေဆိုလဲပဝါလေးခြုံတယ်ပေါ့เนาะဒီလိုပဝါမျိုးပဲအဲဟိเจ็บကအဝိစာတစ်ခုပဲပေါ့ဒါပေမဲ့လို့အဲ့ဒီဝိစာမှာဆွမ်းနာပြောဆိုတော့အဓိပ္ပာယ်ရောညာကြီးရှိနေတာပေါ့အဲကျမတို့ဒီကြောက်မရောစောင့်ဖေးရမယ်အရာမှာမမျိုးသမီးတွေဘက်ကပဲဒီကိုလုံးခြုံထားပေးရမယ်ဘ
တော့ဒါကိုကျွန်မလက်သက်မခံပါဘူး။နောက်တစ်ခုကျတော့အမျိုးသမီးတွေအနေနဲ့ကပေါ့နော်။ကိုယ်ပိုင်ရွေးချယ်ပြီးတော့ဝတ်ဆင်တယ်ဆိုပြဿနာမရှိပါဘူး။အဲ့တော့တစ်ဖက်မှာဆိုလို့ရှိရင်အမျိုးသမီးတွေကိုဒါကမဖြစ်မနေဝတ်ကိုဝေးရမယ်ဆိုတော့ပေါ့နော်ဒီအတင်းကျပ်စိတ်ခိုင်းတာကအစိုးရကပဲလုပ်လို့ဘာဘာကြီးကပဲလုပ်လို့ပေါ့နော်။ဒါကမဖြစ်တယ်လို့ကျွန်မမြင်တယ်။အဲ့တစ်ဖက်မှာဆိုရင်တော့လူနည်းစုအခွင့်အရေးရပေါ့နော်။ဒါသူတို့ရဲ့လူနည်းစု identity ကိုသူကဖော်ထုတ်ချင်တာပေါ့နော်။ဒီဟာကနေဖော်ထုတ်ချင်တာဆိုရင်တော့လေဒါသူတို့ရဲ့လူနည်းစုအခွင့်အရေးဖြစ်တဲ့အတွက်ကျွန်မတို့ကအလေးစားပေးရမယ့်အပိုင်းတော့ရှိတာပေါ့ဆရာ။
ဟုတ်ကဲ့မြန်မာနိုင်ငံအနေနဲ့ဆိုရင်ရောဒီလိုပြဿနာကဖြစ်ပေါ်လာနိုင်တယ်မလား
ဟုတ်ဒါကတော့နေရာပေါ်တော့မူတည်ပါတယ်ဗျာပြောရမယ်ဆိုလို့ရှိရင်ကျမတို့မြန်မာပြည်မှာတော့မပေါ့နော်ဒီမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်ဝစ်ချင်ချင်မွေးချင်ချင်ပေါ့အရွယ်ရောက်လာတယ်ဆိုရင်ပေါ့အတင်းကျပ်ဝေးရတာမျိုးရှိတာပေါ့ဗျာအဲ့လိုမျိုးဆိုရင်ဒါပေမဲ့အဲ့ဒီမှာတော့မပေါ့နော်မွေးပဲနေတဲ့မွတ်ဆယ်မျိုးသမီးတွေရှိပါတယ်ဆိုတော့ဒီတနေ့နေရာတွေမှာဆိုလို့ရှိရင်တော့အများစုကတော့မိသားစုကအတင်းကျပ်ဝေးခိုင်းတာတွေတော့မရှိဘူးဒါပေမဲ့ဒါမွေးမနေရဆိုတော့ပေါ့နော်ဒီဘာသာပြန်မှုတွေနဲ့မွေးမနေရဆိုပြီးတော့ပေါ့နော်ဒီဆုံးမတဲ့ဒီဘာသာရေးဆရာတွေပေါ့နော်ဒါတွေကတော့ရှိနေတဲ့အခါကျတော့ကျမတို့ပြောရမယ်ဆိုရင်ဖြစ်နိုင်ကြရအရန်နေတယ်ဒါပေမဲ့မဖြစ်နိုင်ဘူးလေပြောလို့မရဘူးဆိုတဲ့သဘောမှတော့ရှိပါတယ
်။တစ်ဖက်မှာကျတော့လေကျွန်တော်တို့မြန်မာနိုင်ငံမှာအမျိုးဘာသာသာသနာဆိုပြီးဗုဒ္ဓဘာသာလှုပ်ရှားမှုနော်အမျိုးသားရေးလှုပ်ရှားမှုတက်ကြွတဲ့လူတွေကလည်းနော်အခုချိန်မှာဆိုလို့ရှိရင်အခုဆိုးရလက်ထက်မှာဆိုလို့ရှိရင်အင်အားပို့ပြီးကောင်းလာမယ်သဘောရှိတယ်ပေါ့နော်။ဖက်မှာကျတော့လေဆရာမပြောသွားတယ်လို့ပဲမစ္စပါဒံအမျိုးသမီးတွေဆိုလို့ရှိရင်ဒီခုနလိုဟီချက်နော်ချောချုံတာတွေကျွန်တော်တွေ့ရအင်မတန်နည်းပါတယ်မြန်မာမွတ်စလင်အမျိုးသမီးတွေကတော်တော်လေးလွတ်လွတ်လပ်လပ်နေကြပေါ့နော်နော်အဲ့ဒီလိုအခြေအနေမှာအစိုးရကအစုံတရာဝင်ရောက်ဆက်ဖက်ဆောင်ရွက်မယ်ဆိုရင်အတိုက်ဝင်းတစ်ခုနော်ပဋိပက္ခဖြစ်သွားနိုင်တဲ့အနေအထားတည်းရှိသွားနိုင်တယ်အဲ့ဒီတော့အစိုးရကဘယ်လိုမျိုးတွေရှောင်ဖို့တင့်တယ်လို့ဆရာမပြောချင်
ဟုတ်ကဲ့အခုဒီအိန္ဒိယရဲ့ဥပမာကိုကြည့်မယ်ဆိုတော့ပေါ့နော်ဆရာဥပမာကျမတို့ဒီကျောင်းနေအရွယ်မူလာတန်းအလယ်တန်းအချက်တန်းပေါ့နော်ဒီအရွယ်မှာဆိုတော့ယူနီဖောင်းကဝတ်ကူဝေးရမှာပေါ့ဒါပေမဲ့လို့ဥပမာတက္ကသိုလ်အရွယ်ပေါ့နော်ဆရာတက္ကသိုလ်အရွယ်သူတို့ကိုပိုင်ဆုံးဖြတ်ချက်နဲ့သူတို့ဟာသာသူတို့စိုက်တာဝတ်လို့ရတဲ့အရွယ်မျိုးမှာဆိုလို့ရှိရင်တော့ဥပမာအမျိုးသမီးခွေရပို့ပြီးတော့ရှေ့တန်းတင်ရမယ်တော့ရှိပါတယ်အဲ့လိုအရွယ်မှာဆိုအချိန်မှာအစိုးရကသွားပြီးတော့ဒါဝတ်မှကျောင်းတက်ရမယ်ဆိုလို့ရှိရင်တော့အများအားဖြင့်ဒီမဝတ်မနေရလို့သတ်မှတ်ထားတဲ့မိသားစုတွေကသမီးတွေကဆိုရင်ကျောင်းတက်ခွင့်ရတော့မှာပေါ့ဘူးပေါ့နော်အဲဆိုတော့
ရှိကြတယ်ဒါပေမဲ့ဆရာမခုနပြောသားလိုပဲရခိုင်မြောက်ပိုင်းကိုကြည့်မယ်ဆိုရင်တော့ရှင်းယူเนาะဒီမှာစင်နာကြီးတယ်เนาะအတူတူပြင်အရှေ့လက်ပိုင်းကเนาะမစင်းနေကျင့်သုံးတဲ့ကျင့်သုံးမှုမျိုးတွေမကျင့်သုံးနေကြတာပဲအဲကျွန်တော်တို့တွေ့ရပါတော့เนาะတကယ်လို့လက်ရှိမြန်မာနိုင်ငံရဲ့အများစုအခြေအနေပေါ့လက်ရှိအခြေအနေလို့ထင်ရမယ်ဆိုလို့ရှိရင်เนาะဆရာမဘယ်လိုအချက်လက်တွေကိုပြီးအားပေးတင်နေလို့ထ
အမျိုးသမီးတွေကပညာတတ်တယ်သူတို့ရဲ့ကိုယ်ပိုင်သူတို့မှာစွမ်းအားတွေရှိတယ်ဆိုရင်ဒါတွေကသူတို့ကိုယ်ပိုင်ဆုံးဖြတ်မယ်အရာတွေပေါ့နော်သူတို့ဘာဝင့်မယ်ဘာမဝင့်ဘူးဆိုတာသူတို့ကိုယ်ပိုင်ဆုံးဖြတ်ရမှာမိသားစုကပဲဆုံးဖြတ်လို့မရတယ်လို့အာဒီဘာသာရေးအတိုင်းဝိုင်းကပဲဘယ်လောက်ပဲဖြားပေးပေးပေါ့နော်အမျိုးသမီးတယောက်ကပညာတတ်လာပြီဆိုရင်တော့သူ့ကိုယ်ပိုင်ဆုံးဖြတ်ချက်နဲ့သူရက်တည်မှာဖြစ်တယ်နောက်တစ်ခုကောင်းတဲ့အချက်ကကျွန်တော်တို့မြန်မာမွတ်စလင်နေထဲမှာဆိုရင် progressive ဖြစ်တဲ့မွတ်စလင်အများကြီးရှိပါတယ်သူတို့ကဆိုလို့ရှိရင်ဒီကျွန်တော်တို့ဒီကိုယ်ပိုင်ဘာသာပြန်မှုတွေမှာလဲဒီပေါ့နော်ခင်မီတဲ့ပေါ့နော်ဘာသာပြန်မှုတွေအမျိုးသမီးအခွင့်အရေးကိုလေးစားမှုတွေဒါတွေအများကြီးရှိတယ်ကျွန်တော်တို့ပတ်ဝန်းကျင်မှာလေဆိုတော့ဒီလူတွေကိုကျွန်တော်တို့က support ပေးဖို့လိုတယ်ဒီလိုမျိုးဒီခစ်ရှိပ်ပြေးတဲ့ပေါ့နော်မွတ်စလင်တွေကဆိုလို့ရှိရင်အမျိုးသမီးတွေကိုမတူညီတဲ့တွေးခေါ်မှုတွေဒါမှမဟုတ်မတူညီတဲ့ shoot down တွေကနေမှာတရင်ချက်လက်တွေပေးတဲ့အခါမှာဆိုရင်အမျိုးသမီးတွေကကိုယ်ပိုင်ဆုံးဖြတ်နိုင်မှုပို့ပြီးတော့အားကောင်းလာမယ်လို့လည်းမြင်ပါတယ်ဗျာ
ဒီဗုဒ္ဓဘာသာဘက်မှာတက်လာတဲ့နော်မူဝါဒဆိုင်ရာအချက်တစ်ခုကတော့နိုင်ငံတော်ဟာဗုဒ္ဓဘာသာကိုအားပေးတယ်တစ်ဖက်မှာကျတော့လည်းနိုင်ငံတော်ဒီဘယ်ဘာသာမှမပါဘဲနဲ့ကြားနေတဲ့ဖြစ်တယ်ဆိုတော့ဆရာမအနေနဲ့တော့
ဟုတ်ပါရဲ့ဆရာနိုင်ငံတော်အနေနဲ့ဘာသာမရှိရဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာနိုင်ငံတော်ဘာသာမဲ့တယ်လို့လည်းပြောတာမဟုတ်ဘူးပေါ့နော်ဆရာဘာသာမရှိဘူးဆိုတာကဘယ်ဘာသာကိုမှသူကပို့ပြီးတော့ခွင့်ရေးပေးနေတာမျိုးကိုစားပြုနေတာမျိုးမဟုတ်ဘဲနဲ့ဘာသာအားလုံးကတပြေးညီပေါ့နော်ပညာရေးပေါ့နော်ဒါမျိုးရတာမျိုးဖြစ်တင်တာပေါ့ဆရာဆိုတော့ကျွန်တော်တို့ဆမကပြောသူလို့ပေါ့နော်ဒီ spiritual ပေါ့နော်ဆရာသူ့ရဲ့စိတ်နှလုံးနော်ဒါတွေပို့ပြီးတော့တန်းမာလာဖို့နော်အဲဒါမျိုးအပြုတ်မှုတွေအများကြီးချက်လို့ရပါတယ်ဆရာဘာသာရေးထက်ပေါ့နော်ဟိုဘုရားသာရေးအတင်းကျပ်စုခိုင်းရလဲဒီလိုမျိုးရှိပါဘူးဆရာအဲ့ခါကျတော့အဲ့ဒီအစားပေါ့နော်ဆမကလို့တကယ်အကျိုးရှိတဲ့အခုထုံးနေဒါမှမဟုတ်လဲတကယ်အကျိုးရှိတဲ့ activity တွေကိုကျောင်းပညာရေးမှာထည့်တာဆိုလို့ရှိရင်ပို့ပြီးတော့လူမျိုးတိုင်းဘာသာတိုင်းအတွက်အဲကျောင်းကအနေပြောတဲ့နေရာလေးဖြစ်လာပါဘူ
း Okay ဆမအခုလို့ဆွေးနွေးပြတဲ့အတွက်ကြောင့်ကျေးဇူးအများကြီးတင်ပါတယ်အခုဆွေးနွေးသွားခဲ့တဲ့ကတော့အမျိုးသမီးခွင့်ရေးတက်ချွတ်လှူချသူဒေါက်တာစင်မာဦးဖြစ်ပါတယ်ကျွန်တော်တို့ပါဆမ
ဥတ္တမောတန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေပြိုင်ကဘာစီစဉ်ကိုနားဆင်ကြရဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပေးမှာပါမြန်မာနိုင်ငံမှာစစ်ကောင်စီဦးဆောင်ကျင်းပတဲ့မြန်မာကြံပွဲကတော့တော်တော်ကို66ကကတ်ရှိခဲ့ပါတယ်ဒီအာဏာသိမ်းမှုကိုစန့်ကျင်တဲ့သူတွေကိုနှိမ်နှင်းတဲ့နေမြေရှင်းလင်းတဲ့စစ်စင်ရေးတွေကနေမိရှုခံရတဲ့ရွာတွေရဲ့မှတ်တမ်းဓာတ်ပုံတွေထွက်ပေါ်လာခဲ့ပါတယ်ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်ကကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာပုဂ္ဂဘာသာဝင်တွေရဲ့မိကူဖြစ်တဲ့အသာတကြံပွဲတော်ကတော့စစ်အာဏာသိမ်းပြီးတဲ့နောက်နှစ်ချင်းမြောက်ကျုံရတဲ့တကြံဖြစ်ပြီးနိုင်ငံတော်ပျော်ပျော်ရွှင်ရွှင်နှွဲပြော်ချတာမျိုးမတွေ့ခဲ့ရပါဘူး။မြို့ကြီးအတော်များများမှာတိတ်ဆိတ်နေခဲ့ပြီးတကြံပွဲတော်အချိန်ရေကစားမန်းနဲ့တွင်နဲ့အစီကားဆုံးမြို့ဖြစ်တဲ့မန္တလေးမှာလည်းကျုံပတ်လေတစ်လျှောက်လုံခြုံရေးတင်းကျပ်ထားတဲ့စစ်ကောင်စီရဲ့ရေကစားမန်းနဲ့တွေကလွဲလို့အခြားမန်းနဲ့တွေမရှိသလောက်နဲ့တယ်လို့မန္တလေးမြို့ခံတွေကပြောပါတယ
်။မန္တလေးကအများကြီးလေပြည်အိုက်တော်ကတော့တုံးနေအပြင်ပေါ့ లైన్ မအိုက်တော်ဘူးမှမဝင်လို့မရဘူးပြိတ္တာအေးအပြင်မှာတော့ဘာမှမရှိဘူးဘာပေါ့လေအကုန်ပြိတ္တာဟုတ်အပြင်ကတော့ဝင်လို့မရဘူးတော်တော်လုံးအဲ့ဆက်ပွဲနဲ့နေရာတွေနေရာပေါ့မဲ့ရိုးတူပေါ်မှာလမ်းချစ်တဲ့ပြိတ္တာ80တရာဒီကဟိုစစ်စေးရတာအကြမ်းတော့အဲ့တော့ပြိတ်နေသွားကြတာလေ
စစ်ကောင်စီရုံးဆိုင်တဲ့နေပြည်တော်မှာလည်းမန္တကျင်းတစ်ခုသာရှိပြီးတော့ဒေသခံပြည်သူအများကြီးရေကစားသူတော်တော်လေးနေရကိုတွေ့ရပါတယ်။ရှမ်းကောင်မှာလည်းမြို့လေကမြို့တော်ပေါ်မန္တနဲ့တချို့ရက်ွက်တွေမှာဒေသအုပ်ချုပ်ရဲ့အဖွဲ့ရဲ့အစီအစဉ်နဲ့လုပ်တဲ့တကြံမန္တတွေလောက်သာရှိပါတယ်။ရှမ်းကောင်မြို့တော်ပေါ်မန္တမှာရေကစားတဲ့မြင်ကွင်းတွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့မီဒီယာတွေကနေထုတ ဒီလိုတဲ့ကြောင့်ပွဲတော်ကိုမြို့တော်မှာမဆင်နွှဲကြပေမဲ့တကြံကလာအတွင်အပန်းဖြစ်ခီထွက်သူတချို့ရောရှိပါတယ်။ Nangan did that to Mamma Sigan Ziga, name Shinley alone, Lilo, Pitu, a Tito Kayon, the Jaretor, the Jamboroma, Pio Boy Shimbo, and Lojabo, Sit Anashin Sanjin to Regaso or Kajaraba, Sitaka, Anna, they meet at Parmazon, Joare, Minita Jamboro, Rongalove, Dinita Jamboro, Wule, the Bimo Chapo, Sit Anna, they moved Sanjin, Nidurega, no so Karaba, Sikam Cigaro, Tiny Poma, Chaini Time, Pianle Panavis, Rago Piazin at Dre, the Jam Mana Rigo Sapi, Boro, Jimba Keralu, we Pandriga, Pioni Vare.
စီအနာတင်ပြီးနောက်ပိုင်းစကိုင်းတိုင်းမကွေးတိုင်းချင်းပြင်းနယ်၊ကယားပြင်းနယ်၊ကရင်ပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေသလိုအညာဒေသကြေးရွာအတော်များများကိုစစ်ကောင်စီကနယ်မြေစစ်ဆင်ရေးတွေတိုးလှုပ်လာနေပါတယ်။မကွေးတိုင်းဒေသကြီးစောမြို့အနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့လက်တလုံးပေါ်ပေါက်နေတဲ့တိုက်ပွဲတွေမှာစစ်ကောင်စီကရဟတ်ရင်နဲ့ပါပစ်ခတ်နေတဲ့အတွက်ဒေသခံထောင်ချီ tin song tin lau biet bai biet tha ro ro ji ko biet bai ya biet de ni ya ro bia a khu chano ro yua di bong lo ji chang ma le biet bai de a khu se bei song ni chi ni de a khu to sa the ko le biet bai de a khu dai ma yua de di ko le biet bai de a khu chano yua taung bai ka taung bok do bai ka di phong yi chang wen de ko le len ni ji di ja ba de cha kha bok do phu le ai de yua di a phong ji ni ya ba de အဲအခုဒီနေရာဆိုတော့အခုလောလောဆယ်လူကြီးခေါင်းကရအထက်မှာရှိပါတယ်ညီတဲ့တော့တောင်းနေရဒီနေရာကကျွန်တော်တို့မှာဆိုမေးပူးတဲ့ရာဒီရဖြစ်ပြန်အကြီးအဝတ္တမရှိဟိုဟိုကမတရားဒုက္ခရောက်ပါတယ်အခုပြောသလိုဒီစေဘိဆောင်နေဆိုရင်အကြီးအဝတ္တလည်းမရှိတော့တောင်းနေဆိုတော့ဆောက်ခန်းနေရာဒီဆိုတော့ရေးရလည်းမရှိပြတနာရမျိုးမျိုးဖြစ်နေပါရဲ့အခု
အပီလာပထမပတ်ကလေးကဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီကကြေးရွာ၅ရွာတဲ့မနေမိရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီနယ်မြေရှင်းလင်းမှုအတွင်းကြေးရွာသား၈ဦးလက်နက်ကြီးဖြင့်မှတေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အပီလာအစောပိုင်းကလေးကစပြီးစစ်ကောင်စီကအရှိန်မြင့်ထိုးစစ်ဆင်လာတဲ့ကြားပြင်းနယ်ဒီမော့ဆိုမြို့နယ်နဲ့ဖရုဆိုမြို့နယ်တွေမှာလည်းစစ်ကောင်စီရဲ ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျ
ဒီနေ့ကတော့မများစစ်ကောင်စီတပ်တွေမိရှုဖြစ်စီခဲ့တဲ့ဖဲပြော်ရီလာဆာမိုင်းကလက်ခံရရှိတဲ့ဂျူရုမတန်တပ်ပုံတွေနဲ့ဗီဒီယိုတွေကိုရိုက်တာစတင်ထားတာကထုတ်ပြန်ပါတယ်။အဲ့ဒီတပ်ပုံတွေကိုအမေရိကန်အတ်အီမေ့ချ်ကုမ္ပဏီနဲ့အမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့နာဆာကမတန်တင်ထားတာပါ။မြန်မာစစ်တပ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းသူတို့ကိုလည်းဆွဲကန်ခုခံတော်လှန်ကြတ
ပြည်ကျွေးရလဲအပါဝင်ဖြစ်တဲ့အကြောင်းရိုက်ဒါစတေးမှာဖော်ပြပါရယ်ပြည်ကရက်နဲ့နောက်မှာအရှက်သားတွေရဲ့နေအိမ်9900ကျော်စစ်တပ်ကမိရှိုရာခံရရတယ်လို့လူခွင့်ရဲ့အဖွဲ့တွေကပြောဆိုကြပြီးမကြသေးခင်သတင်းပတ်တွေအထိရွာတွေစစ်တပ်မိရှိုခံရရတယ်လို့လည်းပြောဆိုနေပါရယ်ဒါဟာလူတွေကြောက်လန့်သွားအောင်ရက်စက်ကြမ်းကြုတ်တဲ့နေလနဲ့ဆောင်ရွက်တဲ့မြန်မာစစ်တပ်ရဲ့စစ်စီရေးဖြစ်တယ်
ောက်ခံတဲ့ရန်သူတွေအဖြစ်စစ်တပ်ကတမန်နေတယ်လို့လည်းပြောပါရယ်
မြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေကဆက်လက်ဆိုးရွားကျဆင်းလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်အထူးသဖြင့်နိုင်ငံအရှေ့တောင်ပိုင်းနဲ့အနောက်ပြောင်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရသာတွေဒုက္ခရောက်နေပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပဋိပက္ခတွေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရတဲ့ပြည်သူ၅သိန်းခွဲအပါအဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်၉သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်စစ်ပွဲတွေကြောင့်အင်းဒီချင်းနိုင်ငံတွေဘက်ထွက်ပြေးခိုလိုနေရသူက36,000လောက်ရှိတယ်လို့လဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယူအန်နီစီယာကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့ပြည်သူ 6.2 တန်းအတွက်လိုအပ်တဲ့ရမုံငွေ826တန်းမှာလက်ရှိအချိန်အထိ400ခန့်နှုန်းပဲအလူငွေထည့်ဝင်ကြသေးတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရစတီဖန်ဒူဂျာရစ်ကပြီးခဲ့တဲ့တစ်ပတ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာပြည်သူတွေနဲ့ညီညွတ်စွာယက်တီကြဖို့ပြည်သူတွေဘေးကင်းလုံခြုံရေးဂုဏ်သိက္ခာနဲ့အညီနေထိုင်နိုင်ရေးနဲ့ခက်ခက်ခဲခဲရယူထားတဲ့ဒီမိုကရေစီတိုးတက်ပြောင်းလဲမှုကိုထိန်းသိမ်းထားနိုင်ဖို့အတွက်အလူရှင်တွေဘက်ကရဲရဲရော်ရော်ထဲဝင်လူတန်းကြဖို့လဲကုလသမဂ္ဂကပန်ကြားထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံခြားရေးဌာနကလည်းမြန်မာအပါအဝင်ကမ္ဘာတဝန်းကလူအခွင့်အရေးချိုးဖောက်တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုတက်တည်အထောက်အထားတွေစနစ်တကျစုဆောင်မှတ်တမ်းတင်ထားတဲ့အစီအစဉ်ခါစာကိုထုတ်ပြန်လိုက်ပါတယ်။2023ခုနှစ်အတွက်နိုင်ငံအလိုက်လူအခွင့်အရေးအခြေအနေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်လိုက်တာပါ။လူအခွင့်အရေးအဖွဲ့တွေအပါအဝင်လှုပ်လှပ်ပြီးတော့တမတ်ကြတဲ့သတင်းရင်းမြစ်တွေရဲ့အစီအစဉ်ခံချက်တွေနဲ့ကိုယ်ပိုင်ရှာဖွေစုဆောင်ထားတဲ့အချက်အလက်မှတ်တမ်းတွေကိုတိကျစွာပြုစုထားတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ဒီအချက်အလက်တွေကိုအခြေခံပြီးမြန်မာစစ်တပ်ဟာရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်စုအပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်နေစွာကိုပြည်ခရလကဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းဝန်ကြီးပလင်ကင်ကဧပြီလ3ရက်နေ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်ရွန်ဂျာဆိုတဲ့နာမည်ကိုအတိအမှတ်ပြုဖို့ညှင်းဆိုထားတဲ့မြန်မာစစ်ကောင်စီဘက်ကရွန်ဂျာရဲ့လူမျိုးစုအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအတိအမှတ်ပြုဖို့ညှင်းဆိုထားတာကိုလည်းအစင်ခါသာမှာဖော်ပြပါတယ်ဒုက္ခတွေတွေကိုကာကွယ်ရေးအကူအညီပေးရင်းနဲ့နေရပြန်ဖို့ရေးကိစ္စတွေမှာစစ်ကောင်စီဘက်ကဒုက္ခတွေများဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR အပါအဝင်လူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုရှိတာကိုလည်းအစင်ခါသာမှာရေးသားထားပါတယ်စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့တွေကအယက်သားတွေအကျဉ်းသားတွေအခြားလူတွေပေါ်အာဏာသုံးပြီးတော့တရားလက်လို့ဖမ်းဆီးတာတပ်ဖြတ်တာတွေကျူးလွန်ခဲ့တဲ့အထောက်အထားတွေအများပြားရှိတဲ့အကြောင်းလဲအစင်ခါသာမှာဖော်ပြပါတယ်ဥပဒေမဲ့တရားလက်လို့တပ်ဖြတ်မှုတွေလူခွင့်ရင်ချိုးဖောက်မှုတွေကိုစစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကျူးလွန်ခဲ့တဲ့အကြောင်းကိုလဲအထောက်အထားတွေနဲ့တကွာအမေရိကန်နိုင်ငံခြားရေးဌာနရဲ့အစင်ခါသာမှာဖော်ပြထားပါတယ်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းစာရေးဆရာတွေတပ်သိပညာရှင်တွေကိုတခြားနိုင်ငံတွေထဲစာရင်ဖမ်းဆီးချုံနောက်မှုအများဆုံးလုပ်ခဲ့တယ်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ PEN American အဖွဲ့ကအစင်ကားစာထုတ်ပြန်ပါတယ်ဆရာနာသိမ်းမှုစန့်ကျင်တဲ့သူတွေကိုဖိနှိပ်ချေမှုန်းတဲ့အနေနဲ့ဖမ်းဆီးမှုတွေတိုးလုပ်လာတာလို့လည်းဧပြီလ14ရက်နေ့ကထုတ်ပြန်တဲ့2012ခုနှစ်လွတ်လပ်စွာရေးသားဝင်ဆိုင်ရာအညွန်ကိန်း Freedom to Write Index 2021အစီအခံစာမှာဖော်ပြထားပါတယ်2021ခုနှစ်အတွင်းမြန်မာစစ်တပ်ကစာရေးဆရာ21ယောက်ကိုဖမ်းဆီးခဲ့တာကြောင့်တရုတ်နဲ့ဆော်ဒီအာရေဗျနိုင်ငံတို့ပြီးရင်စာရေးဆရာဖမ်းဆီးမှုကမ္ဘာမှာတတိယအများဆုံးနိုင်ငံဖြစ်တယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာမနစ်ကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလွတ်လပ်စွာပြောဆိုရေးသားခွင့်တည်တည်တာတာကျဆင်းသွားတယ်လို့ PEN American အဖွဲ့အစီအခံစာမှာဖော်ပြပါတယ်တချိန်ထဲမှာပဲဖမ်းဆီးခံရသူတွေဟာဆွဲချက်မျိုးစုံနဲ့တရားဆွဲဆိုခံရပြီးတင်းကျပ်တဲ့ဥပဒေတွေနဲ့အရေးယူခံကြရတဲ့အပြင်လွတ်လပ်စွာပြောဆိုရေးသားမှုကိုအဟံတာဖြစ်စေဖို့အကြမ်းဖက်တာချင်းချောက်တာစောင့်ကြည့်တာတွေနဲ့ရင်ဆိုင်ကြုံတွေ့ရတယ်လို့လည်းဆိုပါတယ်။သူတို့ရဲ့ရေးသားမှုသူတို့လုပ်ငန်းနဲ့ဆက်စပ်တဲ့လုပ်ငန်းတွေကြောင့်ကမ္ဘာတဝန်း2021ခုနှစ်တွင်စာရေးဆရာ289ဦးဖမ်းဆီးခံခဲ့ရတယ်လို့ PEN American အဖွဲ့ရဲ့အစီအခံမှာဖော်ပြပါတယ်။ဒါဟာအရင်နှစ်က283ယောက်ဖမ်းဆီးခံခဲ့ရတာတဲ့၄ဦးပုံများလာတာပါသူတို့ရဲ့လုပ်ငန်းကြောင့်စာရေးဆရာတွေကိုပြစ်မှတ်ထားတိုက်ခိုက်တာနဲ့48နာရီတဲ့ကြော်ပြီးဖမ်းဆီးထင်းထင်းခံရသူတွေရဲ့စီးရင်ကိုပြုစုပြီး Freedom to Write Index အစီရင်ခံစာကိုထုတ်ပြန်တာဖြစ်ပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုဇော်ဝင်းနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုမအီတန့်စင်ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Ukraine or Russia had Jujo Sipway a drain, Pilanetti, that Russia hid at the Moridega. Cruise missile don't hit that had it, Moskva, Sitemo Boba, Lenakan, we Pagwegara, Sitemo, Jiji, Pesitore, Jow, Russia Kagwe, Widitanaga, April Lassily, and Yonga Pyogavari, Ukraine Bagaro, Russia, Sitemo, Moskva, missile don't in the sentiment get it, Jow, Sobanga Pyotaraba, Nata Azov, Pilan Sikanga, Mariupo, Sikam Yumaro, Ukraine Sadatan Jolan. ဒါကိုရုရှားကကွယ်ဝင်ကြီးဌာနကဧပြီလ12ရက်နေ့မှာပြောပါတယ်အမေရိကန်ကတော့ရုရှားရဲ့ထိုးစစ်ဆင်မှုကိုခုခံနိုင်မှုအတွက်ယူကရိန်းကိုအမေရိကန်ဒေါ်လာ1000ဘူးလက်နက်ခဲယံတွေထပ်ပြီးတော့ပံ့ပိုးပေးဦးမယ်လို့ဒီသတင်းပတ်လည်မှာကြေညာခဲ့ပါတယ်ရုရှားနိုင်ငံကိုဥရောပနိုင်ငံတွေဘက်ကဒေါ်လာ1000တန်းနဲ့လက်နက်တွေတင်ပို့နိုင်အောင်လမ်းဖွင့်ပေးတယ်လို့ဖြစ်ခဲ့တဲ့အရင်နှုန်းကပိတ ဒါမှမဟုတ်ဤယူရောပသမဂ္ဂကတမန်ခဲ့ပါသည်။တမန်လေးပြီးခဲ့တဲ့နှစ်တစ်နှစ်ထဲမှာရေယူရုံငွေတန်ပေါင်းများစွာတန်လျက်နဲ့တွေ့ဥရောပနိုင်ငံတွေတင်ပို့ခဲ့တာကြောင့်ဤယူကအရင်ကချွင်းချက်နဲ့ခွင့်ပြုထားတဲ့တမန်ချက်ကိုအခုဖျက်သိမ်းလိုက်ပါသည်။ဥရောပကော်မရှင်အနောက်ဆုံးထုတ်ပြန်တဲ့စည်းမျဉ်းအရဥရောပတမဂ္ဂအဖွဲ့ဝင်နိုင်ငံတွေဟာဒေါ်လာ50နှစ်တန်းကျော်တန်တဲ့ယူရိ Lu Iran Gang Sa Ayatollah Ali Khamenei ga pyo ba de. Iran ne American ja ta ye swin ni bwe de yet tan tha da de ni a cha ma Iran ba ta ye gang sa Khamenei ga April 2 ya ni ma Iran nai ngan pa sa tin tha da go pyo ka ba de. A yin ga gari rue phyet kha da ha le ta cha nai ngan rue bak ka la phit pyo ai nai ngan rue ga tru lo yet rue de pyan pyo pai mi ni ja de su pyo le a pye tin na ba de.Nuclear agency ပြဿနာတွေကို set ပြီးတော့ဖြေရှင်းကြဖို့အတွက် နိုင်ငံရေးဆန္ဒကင်းမဲ့နေတဲ့အပေါ်မှာ American နဲ့ Iran နိုင်ငံလုံးက တစ်ဖက်နဲ့တစ်ဖက်အပြည့်အလှန်အပြစ်တင်နေကြပါသည်။ဒီ 2015 Nuclear သဘောတူညီချက်တွေကို တမန်ဟောင်း Donald Trump လက်ထက် 2018 တုန်းကဖျက်သိမ်းခဲ့ပြီးတဲ့နောက် Iran ကိုပိတ်ဆို့တပ်ဆန့်မှုတွေပြန်ပြီးတော့ချမှတ်ခဲ့ပါသည်။အခုလက်ရှိမှာတော့ဆွေးနွေးပွဲတွေရှေ့မတိုးတာနောက်မဆုတ်တာအခြေအနေဖြစ်နေပြီးတော့ တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြတာဖြစ်ပါသည်။ပြည်ထောင်စုနိုင်ငံမှာ April 10 ရက်နေ့တုန်းကပထမတကြော့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူအယ်မက်ခရွန်နဲ့အတိုက်ခံလက်ရာဆုံးခေါင်းဆောင် Marie Le Pen တို့တရားမှပြည့်ပြည့်စုံစုံအနိုင်မရခဲ့တာကြောင့်ဒီလ24 ရက်နေ့မှာတကြော့ပြန်ရွေးကောက်ပွဲမှာအကျိန်းနဲ့ပြန်လည်ရှင်ပြောင်းရမှာဖြစ်ပါသည်။ မဲရီ 90 ရာခိုင်နှုန်းကိုရေးထွက်ပြီးချိန်မှာသမ္မတမက်ခရွန်ကမဲ26ရာခိုင်နှုန်းနဲ့လက်ပန်းက24ရာခိုင်နှုန်းရရှိထားပါသည်။ဒီမဲရလက်တွေကိုကြည့်ရင်ပြည်သူသမ္မတမက်ခရွန်အနေနဲ့တချိန်ကလိုမျိုးလူထုထောက်ခံမှုလူတွေကူကူရဖို့မလွယ်တော့တာကိုတွေ့ရပါသည်။နေထိုင်စားတောက်ဆေးတွေတက်လာတဲ့ပုံမှာဆိုရင်မှုတွေကိုအလေးထားပြီးတော့ပြောဆိုမဲဆွေခဲ့တဲ့အတိုက်ခံခေါင်းဆောင်လက်ပန်းပေါ်မှာလူထုထောက်ခံမှုတို Mugule, Labanga did at a shop of your Sulavade. The Maracongaro, you grace the way, ye Iosania, town alone yabido, you wake up when Mesres Yomurigo attain now Jama Sagiraba. Dingy Nironga, you wake up when Maro, maybe by way she do allow yet Conasangayagano Labio, maybe get Jabari. ပြောတော့မှအယုံကြည်မရှိအစိုးရတင်ဆက်ရပြီးတော့ယာယီကနေအဖြေခံရတဲ့ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရန်ခန်ကအေဘလတ်၁၂ရက်နေ့တုန်းကအနောက်မြောက်ပိုင်းတက်ရှော်ဝါမြို့မှာသူ့ကိုထောက်ခံလူတွေကိုမင်းကုန်းပြောပြီးတော့ရွေးကောက်ပွဲအသစ်ပြန်ပြီးတော့ကျင်းပပြီးတော့တောင်းဆိုခဲ့ပါတယ်။ပါကစ္စတန်နိုင်ငံသားတွေကိုကျွန်တော်ပေးချင်တဲ့သတင်းစကားကတော့ရွေးကောက်ပွဲအသစ်မကျင်းမချင်းအစိုးရကိုဆက်လ Derek E. Insas Padiga, Little Amadia Joe, Parliament Garden, Hilton Togiwari, Tugo Yungi Mishi, Sudan, Dun Biro, Yarugani, Pesharaha, American Yanakuga, Joka, and Dui Tuga Pide Subiro, Tugo Tokan Driga, Susweni Biro, American Yanzuga Leta Gunin Santavari. ဒီနေ့ကနိုင်ငံမှာဝင်ကြီးချုပ်မဟင်ဒါရာဇပက္ခဆရာယူကနေနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကိုအဆုံးသတ်ပေးကြဖို့ဝင်ကြီးချုပ်ကဖန်ကြားလိုက်ပါတယ်။ဆယ်စုနှစ်တွေအတွင်းဆိုရအောင်စီးပွားရေးအကြံတွေတွေသူ့ရဲ့ကံတွေဖြည့်ရှင်ပုံတွေကြောင့်သူ့ရာယူကနေနှုတ်ထွက်ပေးဖို့ပြည်သူတွေကမကြေမနက်ဆန္ဒပြနေကြတာပါ။သူ့ဆိုရနေတဲ့တန်းကြီးကိုပြန်လည်တည်ဆောက်ဖို့စီစဉ် ဆန္ဒပြသူတွေကသမရုံဝင်ပေါက်ကိုပိတ်ဆို့ထားခဲ့တာဖြစ်ပြီးတော့သူကိုလည်းဝင်းနှီးချုပ်ရာဒုက္ခနဲ့နှုတ်ဆက်ပေးဖို့ဆက်ပြီးတော့တောင်းဆိုထားခဲ့တာပါအစားတောင်းတဲ့လောင်စာစီရှားပါလာတာပြည်တွင်းတွင်းကုန်တွေအတွက်နိုင်ငံသားတွေလျှော့နေလာတာစတဲ့စီးပွားရေးကြက်တွေကြောင့်လမ်းပေါ်ထွက်ပြီးတော့ဆန္ဒပြမှုတွေပြီးခဲ့တဲ့လကတည်းကပေါ်ပေါက်ခဲ့ပါတယ်ဒါမဲ့လည်းဒီရဲ့ပိုင်း ngwe yon ne ni de lo nangan za chwe mi dollar 25 billion shi ya chao diwali khan ya bo anitha ne yin sai ni ya le phit par di Meggy Abu Bai Mondan, where I take care of Philippine and Levi Ma, Moody Tamu is out. He is a champion of Nibu Yagani, Lunasanga, Terminate, Song Yavari, a chimney, Susan Jundriari, Lipti, Titama, Nibu Huja, Baby Mute, and Nito Waika, Yavana Sandy, Terminate, Song Yere, Lutawan, she did wake up Yavari. He is in a new daughter, Lucha, Lepia, Song Nide, Lu, Baby Mute, Tana, down, she did wake up Yavari. Hanging down my double Tita Male, Mon Nines are Ludo, your terminated song in a jump, Philippine Baba Bian, Sayan Tanaga, Yawari. Timon Nines are Moody Tambido, Yiji, Tan 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 Chi, Pidu, Piliago, Shibian Yamari. Go back to Samuel, Nidani, Edio Nanga, Shanghai, you Marty, then back drink and that Harrisi can get to go, Piambio, Pisho, Binibari. Shanghai, you can go to the end of bed, Georgia, Dimatria, get that Habio. You are the same who really lonely hour. The same name of Edio Nanga, go with Tainchoe, address zero, go with Loma Machis, the Yamugo, Sebido, guys, wait, I'm at John, Thero, Damara, she got your body. Dio, you go with Loma, Kinsin, he, Mule, get that Chadrijao. See why you take out Muli, Shinyaba. Ten minutes later, Edrew, Marcus, and Mur, the machine. ရီမာစီကန်ချက်တွေကိုပြန်ပြီးတော့ရှော့ပေးနေတာပါ။ရှန်ဟိုင်းမှာလာမယ့်ရပိုင်းတွေအတွင်းနေ့စဉ်ကူးစက်မှုနှုန်းမြင့်နေတဲ့လေးဆိုပြီးတော့ကျွန်မကြီးဆိုင်ရာတာဝန်ရှိသူတွေကကမန်ထားပါတယ်။2021ခုနှစ်ဟာအမေရိကန်ပြည်အောင်စုအတွင်းလူသေဆုံးမှုအများဆုံးနှစ်ဖြစ်ပြီးတော့ကိုဗစ် 19 ကရောဂါချောင်းအဓိကသေဆုံးတာဖြစ်တဲ့အကြောင်းအမေရိကန်ဆိုရကိန်းငွေနဲ့မှာဖော်ပြထားပါတယ်။ဒီရေအတွက်ဟာ2021ဒီဆုံးခဲ့တဲ့အရေးအတွက်ထက်ရှစ်တောင်ပိုများလာပါ။ ကယောဂအပြင်လူငယ်လူရွယ်တွေကြောင့်မွေးရစီဝအလုံးကျုံ35မြေကြောင့်သိဆုံးသူရေအတွက်လည်းအရင်တော့ကထက်မကြုံစဖူးပုံများလာတယ်လို့စီးရင်တွေမှာဖော်ပြထားပါတယ်။2021မှာအမေရိကန်ပြည်အောင်စုမှာနေတဲ့လူတွေရဲ့တက်တန်းကနောက်ထပ်9လကနေ6လရော့နေသွားတဲ့ကြောင့်သူတည်တည်တွေကယူဆထားပါတယ်။ဒီတော့အတွင်းပြီးခဲ့တဲ့ရက်ပိုင်းတော့ကအမေရိကန်လွှတ်တော်အမှတ်9ရောက်ထပ်ပြီးတော့ကိုဗစ်19ခံရပါတယ်။ဒါကြောင့်အမေရိကန်လ
ဒီမှာတော့ဒီမှာနိုင်ငံတော်ရှိရာတွေရှိတယ်ဆိုပြီးတော့သတင်းမီဒီယာတွေမှာပေါ်ပြထားပါတယ်ရှင်။ဒီမှာဒွန်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမအီတန်စင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ကုဒ္ဒခါတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတလက်ကြီးညာပေးမှာဖြစ်ပါတယ်ဗျာ။ အနာသိန်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးဘဲပြည်သူ့ကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားလက်နက်ခံရင်ဒီဟာကြည်လက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကဒီနေ့မှာပြောလိုက်ပါတယ်။NUG အစိုးရဖွဲ့စည်းမှုတနည်းမြောင်နေ့အဖြစ်နိုင်ငံတော်အခြေပြုမိန်ကွန်းထဲမှာအဲ့လိုထည့်သွင်းပြောဆိုသွားတာပါ။ NUG တနည်းပြည်သတင်းစာရှင်းလင်းပွဲအတွင်းမှာလဲစီးပီးပခါတွေကြောင့်လူမှုစီးပွားအခက်အခဲဖြစ်နေတဲ့မြန်မာပြည်သူတွေအတွက် 2021ခုနှစ်ဖေဖော်ဝါရီလ20ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ရွေးကောက်ပွဲနိုင်ရအန်အယ်ဒီပါတီဦးဆောင်ပြီး2019ခုနှစ်ရွေးကောက်ခံအမှတ်တွေနဲ့စီအာပီအေးပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီကိုဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်တိုင်းသားပါတီတွေတိုင်းသားအစုဖွဲ့တွေပါတဲ့ အမေရိကန်မှာကိုဗစ်ပိုးတွေ့မှုတန်တက်လာနေပြီးတော့လာမယ့်သတင်းပတ်အတွင်းလိုင်းတစ်ခုဖြစ်လာနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းလိုက်ပါတယ်။ ဒီညအတွက်သတင်းကျဉ်းချုပ်ကတော့ဒီလောက်ပါပဲ။အခုညအစီအစဉ်ထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ကော်နယ်လီယပ်စတန်ဒါနဲ့တီအန်ဝိုင်းလို့ဖြစ်ပါတယ်။ VOE American အတန်ရဲ့ဆန်နီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9:00ကနေ10:00အထိလိုင်းတူမီတာ30နဲ့50တက်နဲ့လိုင်းလမ်မီတာ190ရုပ်ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်
This program has come to you from the Voice of America, Washington.